Welcome to the Voice of America in Burmese.
မင်္ဂလာပါခင်ဗျာ VOA American အတိုင်းရ2024ခုနှစ်စက်တင်ဘာလ29ရက်နေ့တနင်္ဂနွေနေ့မနေ့ပဲရုပ်သံအစီအစဉ်တွေကို Washington DC မြို့တော်ကနေတိုက်ရိုက်ထုတ်လွှင့်နေပါပြီ VOA ရဲ့ website Facebook YouTube စာမျက်နှာတွေအားပါတပိုင်းနဲ့တည်းစတင်ထုတ်လွှင့်နေပါပြီကျွန်တော်ကဇော်မိုးကျော်ပါခင်ဗျာဒီကနေ့မနေ့ပဲတောင်းလင်းအစီအစဉ်တွေကိုတောင်းဝန်ယူတင်ဆက်သွားမှာပ
ါဒီမှာယာဂီရေးပေးသေဆုံးရသူ360ကျော်ပြီလို့ကုလသမဂ္ဂကပြောပါတယ် Israel ကြောင်းတိုက်ခိုက်မှုအတွင်းဟက်စ်ဘိုလာခေါင်းဆောင်ဟာဆန်နာစရာလာတည်ဆုံသွားပါတယ်ရှေ့လပိုင်းဒေသအပြည့်ရရဲ့အချိန်မဆွဲဖို့တရုတ်ကတိုက်တွန်းလိုက်ပါတယ
်အခုလိုနောက်ဆုံးရသတင်းတွေအပြီးမှာတော့အပတ်စဉ်တင်ဆက်နေကြတို့အတန်းဒီမိုကရေစီလူ့ခွင့်နဲ့ခေတ်ပိုင်ကဘာအာရှနိုင်ငံရေးလျားစီးပွားသတင်းများဥရုယာဒီနဲ့အနာဂတ်ကဘာသတင်းတွေကတူတာစားတဲ့နိုင်ငံရေးစီးပွားရေးကဘာရေးစားတဲ့အကြောင်းအရာအစုံကိုတင်ပြထားတဲ့အပတ်စဉ်ကဏ္ဍတွေကိုဇက်တိုက်တင်ဆက်ပေးဖို့စီစဉ်ထားပါတယ်အခုတော့နောက်ဆုံးရသတင်းတွေကိုဒေါခင်မျိုးသက်ကပြောပြပေးပါမယ
်အစ္စရေးရဲ့လေကြောင်းတိုက်ခိုက်မှုအတွင်းဟက်စ်ဘိုလာအဖွဲ့ခေါင်းဆောင်ဟာဆန်နာဇရီလာတည်ဆုံနေဆိုတာကိုအဖွဲ့ကအတည်ပြုပါတယ်ခေါင်းဆောင်တည်ဆုံသွားပေမဲ့ရန်သူတွေပေါ်မှာဘာသာရေးစစ်ပွဲဆက်ပြီးဆင်နွှဲသွားမှာဖြစ်တယ်လို့ပါလက်စတိုင်းကိုဆက်ပြီးထောက်ခံသွားမယ်လို့အီရန်ကငွေကြေးနဲ့လက်နက်ပံ့ပိုးနေတဲ့ Hezbollah စစ်သွေးတော်အဖွဲ့ကစနေနေ့မှာကြေညာချက်ထုတ်ပြန်ပါတယ်။ Hassan Nasrallah တည်ဆုံမှုအတွက်အီရန်ဒုသမ္မတ Javad Zarif ကဝန်내ကြောင်းပြောဆိုပြီးသူ့ကိုတော်လှန်သူဖြစ်နေချီးကျူးပါတယ်။ Hezbollah ဌာနချုပ်ရှီယာဘေရုတ်မြို့တောင်ပိုင်းကိုတောက်ကြန်တွေကပြစ်မှတ်ထားတဲ့လေကြောင်းတိုက်ခိုက်မှုအတွင်း Hezbollah ခေါင်းဆောင်တည်ဆုံသွားတာလို့ Israel စစ်တပ်ကစနေအစောပိုင်းကတည်းကကြေညာချက်ထုတ်ပြန်ခဲ့တာပါ Hezbollah ဖွဲ့ရဲ့တောင်ပိုင်းစစ်မျက်နှာဆိုင်ရာတပ်မှူးကြီးအလီကာခီအပါဝင်တခြားတပ်မှုတွေနဲ့အတူ Hezbollah ခေါင်းဆောင် Hassan Nasrallah ကိုတောက်တင်နိုင်ခဲ့တယ်လို့ Israel စစ်တပ်ထုတ်ပြန်ချက်မှာဖော်ပြပါတယ်တောက်ကြံနေ Israel လေကြောင်းတိုက်ခိုက်မှုအတွင်း6ရောက်ထဲမှနေတည်ဆုံပြီး62ရောက်ဒဏ်ရာရတယ်လို့ Lebanon ကျန်းမာရေးဌာနကပြောပါတယ်အရှေ့လေပိုင်းဒေသမှာအပြည့်ဝအပြည့်ရသဘောတူညီမှုယာယီအချိန်ဆွဲမနေသင့်ဘူးလို့နယူးယောက်မှာချင်းပါတဲ့ကုလသမဂ္ဂထွေထွေညီလာခံမှာစနေနေ့ကတရုတ်နိုင်ငံရဲ့ဝန်ကြီးဝမ်ယီကပြောကြားလိုက်ပါတယ်။ဒုက္ခခံစားနေရတဲ့ပါလက်စတိုင်းပြည်သူတွေကိုထပ်ပြီးပြစ်ပယ်မထားတဲ့ကြောင်းနဲ့အစ္စရေးပါလက်စတိုင်းနှစ်နိုင်ငံအတူရှင်တွဲနေထိုင်ရေးရာဒေသရင်းတင်းမာမှုတွေအတွက်ထပ်ပေါက်ဖြစ်ရှိနေသေးပဲလို့လည်းပြောပါတယ်။ညပြင်တရုတ်စိုးရအနေနဲ့ယူကရိန်းငင်းချမ်းရေးအတွက်လည်းဆက်လှုပ်ဆောင်နေတာဖြစ်ပြီးမီးလောင်ရာလေပင့်သဘောမျိုးဘယ်တော့မှမလုပ်ဘူးလို့လည်းပြောပါတယ်။ရုရှားရဲ့ယူကရိန်းကျူးကျော်စစ်အဆုံးသတ်ရေးအတွက်တောက်ချန်နေကတရုတ်နဲ့ဘရာဇီးတို့ကကုလသမဂ္ဂထွေထွေညီလာခံဘေးရွက်အစည်းအဝေးဖြစ်ကျင်းပတဲ့ဖွံ့ဖြိုးဆဲနိုင်ငံများစုဝေးဝမ်းမှာဆွေးနွေးတင်ပြပါတယ်။ထိုင်ဝမ်အရေးနဲ့ပတ်သက်ပြီးတရုတ်နဲ့အပြည့်အဝပြန်လည်ပေါင်းစည်းရေးဟာအောင်မြင်မှာဖြစ်ကြောင်းပြောပါတယ်။ဒီမိုကရေစီနှိကျအောက်ချုပ်နေတဲ့ထိုင်ဝမ်ကသူ့ပိုင်နိုင်ငံဖြစ်တရုတ်ကသတ်မှတ်ထားတာဖြစ်ပြီးလွန်ခဲ့တဲ့9နှစ်တွင်းစီးရေးရာကိုနိုင်ငံရေးရာပါဖိအားတိုးပေးလာတာဖြစ်ပေမဲ့ထိုင်ဝမ်ကတော့လက်မခံကြောင်းငြင်းဆိုနေတာပါ။ရုရှားတပ်တွေရဲ့ပြစ်ခတ်မှုကြောင့်စနေမနက်ပိုင်းကယူကရိန်းအရှေ့မြောက်ဘက်မှာရှိတဲ့ဆန်မီမြို့ကစစ်ကူတာရဲ့စင်တာထိမှန်ပြီးလူ900ယောက်သေဆုံးတယ်လို့ယူကရိန်းအာဏာပိုင်တွေကပြောပါတယ်။ဒီလိုတိုက်ခိုက်ချိန်မှာဆေးရုံထဲမှာလူနာ86ယောက်နဲ့ဝန်ထမ်း38ယောက်ရှိတာဖြစ်ပြီးတယောက်သေဆုံးရတဲ့ပထမအကြိမ်တိုက်ခိုက်မှုကြောင့်အဆောက်အဦတွေကလူတွေကိုဘေးလွရာပြောင်းရွှေ့နေတော့နောက်တစ်ချိန်ပြစ်ခတ်တဲ့အတွက်ထပ်မံသေဆုံးရတာဖြစ်ကြောင်းယူကရိန်းပြည်ထောင်စုဝန်ကြီးကပြောပါတယ်။စစ်စုပေါင်းတည်ဆုံသူ900ယောက်ရှိပြီး6ယောက်ဒဏ်ရာရတယ်လို့အရေးပေါ်ကယ်ဆယ်ရေးအဖွဲ့ကပြောပါတယ်။ဒီစစ်ပွဲမှာရုရှားဟာဆေးရုံနဲ့အရက်သားတွေနဲ့အရက်ဖက်အဆောက်အဦတွေကိုပြစ်မှတ်ထားပစ်ခတ်နေတယ်ဆိုတာကဘာကသိစေချင်တယ်လို့ယူကရိန်းသမ္မတဗလိုဒီမီယာဇလန်စကီကပြောပါတယ်။ရုရှားပိုင်နယ်ထဲကတ်ဒေတာတွေအောက်ကလာတဲ့ယူကရိန်းကဝင်ရောက်ထိုးစစ်ဆင်ခြင်းအစပြီးယူကရိန်းရဲ့ဆန်မီမြို့နဲ့ဆန်မီဒေတာရင်းရုရှားကတိုက်ခိုက်မှုတွေတိုးလှုပ်လာတာပါ။ဒီမြို့ဟာယူကရိန်းရုရှားနယ်စပ်ကနေကီလိုမီတာ30ကျော်ပဲကွာဝေးတဲ့မြို့ကလေးဖြစ်ပါတယ်။စနေအစောပိုင်းကရုရှားပစ်ခတ်တဲ့ drone 83စင်းနဲ့က69စင်းကိုယူကရိန်းကပစ်ချတယ်လို့လေတပ်ကပြောပါတယ
်။ VOA မြန်မာပိုင်းရဲ့မနက်ခင်းအစီအစဉ်တွေကို24နာရီလွှင့်ထုတ်ပေးနေတဲ့လူလူမိတ်ဆွေရုပ်တံ line ကနေပြီးတော့ဖမ်းယူကြည့်ရှုနိုင်ပါတယ်။လူလူမိတ်ဆွေရုပ်တံလိုင်းကို Utelsat 70B Asia Bean Juru ဓမ္မမဟုတ် Thaicom 6 Juru Channel 123တို့ကနေပြီးတော့ဖမ်းယူကြည့်ရှုနိုင်ပါတယ်။ဒါ့အပြင် View မြန်မာပိုင်း Facebook နဲ့ YouTube Seminar တွေကနေပြီးတော့လည်းတိုက်ရိုက်ထုတ်လွှင့်ပေးနေပါတယ်ခင
်ဗျ။ View American တန်ကတနင်္ဂနွေမနက်ခင်းသတင်းတွေကိုဆက်လက်ကြီးညာနေပါတယ်။ ကုလသမဂ္ဂ UNOCHA ကနောက်ဆုံးထုတ်ပြန်တဲ့စာရင်းအရယာဂီမုံတိုင်းနောက်ဆက်တွဲရေကြီးရေရှမ်းမှုတွေကြောင့်မြန်မာနိုင်ငံမှာမြို့နယ်ပေါင်း330မှာလူပေါင်း 1.3 ဝန်းကျင်ရေဘေးတံကိုခံရတယ်လို့ပြောပါတယ်။စက်တင်ဘာ26ရက်နေ့စာရင်းတွေအရဆိုရင်လူ360ကျော်ရေနစ်သေဆုံးခဲ့ရပြီးအနည်းဆုံးလူပေါင်း100ကျော်ကပျောက်ဆုံးနေတယ်လို့ပြောပါတယ်။ပြည်내နဲ့တိုင်းဒေသကြီး14ခုနဲ့ထက်ဝက်ကျော်နဲ့နေပြည်တော်တို့ထိခိုက်ခဲ့ပြီးမန္တလေးတိုင်းဒေသကြီး၊ပဲခူးတိုင်းဒေသကြီး၊အရှေ့ပိုင်း၊ကရင်ပြည်နယ်၊မွန်ပြည်နယ်၊ရှမ်းပြည်နယ်၊တောင်ပိုင်းနယ်၊နေပြည်တော်တို့မှာအပြင်းထန်ဆုံးမုန်တိုင်းဒဏ်ခံရတယ်လို့ပြောပါရတယ်။အလှူရှင်တွေကထပ်ဆောင်းအလှူငွေအမေရိကန်ဒေါ်လာ3သန်းကျော်ကတိပြုထားပြီးဒါဟာဗဟုအရေးပေါ်တုံ့ပြန်ရင်ရန်ပုံငွေဒေါ်လာ4သန်းအထိဖြည့်ဆင်းပေးနိုင်မှာဖြစ်ပေမဲ့အကူအညီကတော့လိုသေးပဲလို့ UNOCHA ကပြောပါရတယ်။ကရင်မျိုးသားစီယုံ KNU ထုတ်ပြန်ချက်ထဲမှာတော့KNU နဲ့တော်လိုင်းအင်အားစုတွေထိမ့်ချုပ်ထားတဲ့နေမျိုးတွေအတွင်းအကူအညီပေးရေးလုပ်ငန်းရှင်တွေကိုစစ်ကောင်စီဘက်ကပိတ်ပင်နှိုင်းချောင်းတတိပေးထားပါတယ်။တောင်တရုတ်ပင်လယ်ပြင်ထဲမှာစနေနေ့ကအမေရိကန်နဲ့အာရှပစိဖိတ်နိုင်ငံတွေပါဝင်တဲ့နိုင်ငံပေါင်း9နိုင်ငံကတပ်ဖွဲ့တွေရေချောင်းပူးတွဲလေ့ကျင့်မှုလုပ်ခဲ့သလိုပိုင်းနဲ့အငင်းပွားနေတဲ့တောင်တရုတ်ပင်လယ်ပြင်ထဲမှာလည်းတရုတ်စစ်တပ်ကစီးလေ့ကျင့်မှုတွေလုပ်ခဲ့ပါတယ်။ဖိလစ်ပိုင်ရဲ့စီးပွားရေးရှုံဖြစ်သတ်မှတ်ထားတဲ့နယ်နိမိတ်ထဲမှာပြုလုပ်တဲ့ဒီပူးတွဲဆေးရည်လက်ကျင့်မှုကိုဖိလစ်ပိုင်၊အမေရိကန်၊ဩစတြေးလျနဲ့ဂျပန်နိုင်ငံတွေအပြင်နယူးဇီလန်ကလည်းပထမဆုံးအကြိမ်အဖြစ်နဲ့ပါဝင်လာတာဖြစ်ကြောင်းဖိလစ်ပိုင်ကြီးတက်ကကြေညာချက်ထုတ်ပြန်ပြောဆိုပါတယ်။ရှင်းနေနေပူးတွဲဆေးရည်လက်ကျင့်မှုမှာဖိလစ်ပိုင်စစ်သင်းဘော်ဒီဒဇင်အမေရိကန် USS Howard ဂျပန်က GS Suzanami နဲ့နယူးဇီလန်က HMNSC တင်မော်ဂျီတွေပါဝင်လေ့ကျင့်ခဲ့တာလို့လည်းဖော်ပြထားပါတယ်။ဩစတြေးလျကာကွယ်ရေးဌာနကတော့အခုလိုပူးတွဲဆေးလေ့ကျင့်မှုကနေဒေသရင်းနဲ့နိုင်ငံတကာပူးပေါင်းဆောင်ရွက်မှုတွေကိုပိုခိုင်မာလာစေပြီးအင်ဒိုပစိဖိတ်ဒေသရင်းမှာငြိမ်းချမ်းတည်ငြိမ်ရေးနဲ့တာယာဝါပြောရေးအတွက်အထောက်အကူရစေဖို့ဖြစ်ကြောင်းပြောပါတယ်။ဖိလစ်ပိုင်နဲ့တရုတ်တို့ကြားရေပြင်မာရောဝင်းဟင်မာပါထိတ်တဲ့ရင်ဆိုင်မှုတွေနဲ့ပဋိပက္ခတွေဇက်တိုက်ဖြစ်ပွားခဲ့တဲ့နောက်မှာအခုလိုစီးရဲလက်ကျင့်မှုလှုပ်လာတာဖြစ်ပါတယ်။အမေရိကန်အရှေ့တောင်ပိုင်းဒေသတစ်လွှားမှာဟာရီကိန်းမုန်တိုင်းဟယ်လင်ကြောင့်သေဆုံးအသူဟာ52ဦးတည်းမနည်းရှိလာနေပြီးဒေါ်လာဘီလီယံပေါင်းများစွာဆုံးရှုံးပျက်စီးခဲ့ရပါတယ်။စနေနေ့မှာတော့ဒေသခံ3သန်းကျော်ဟာလက်ဆက်မီးမရပဲဖြစ်နေပြီးနောက်ဆက်တွဲရေကြီးမှုအန္တရာယ်နဲ့ဆက်ပြီးရင်ဆိုင်နေရပါတယ်။မုန်တိုင်းဟာကျေးဇူးရင်းတွေကတနအီကို -140 ဝန်းကျင်နဲ့ Florida ပြည်နယ်တွေကိုဝင်ရောက်ခဲ့တာဖြစ်ပြီးမြောက်ဖက် Georgia တောင်နဲ့မြောက် Carolina Tennessee နဲ့ Virginia ပြည်နယ်တွေကိုဖြတ်တန်းခဲ့တဲ့အတွက်တစ်ပင်တွေအမြင့်ကနေကျွတ်ထွက်တာနေင်းတွေပျက်စီးတာအပြင်မြစ်ချောင်းတွေရေရှမ်းခဲ့ရတာပါမြောက် Carolina ပြည်နယ်ထဲမှာတော့မြေပြိုရာရေကြီးတာတွေကြောင့်အဝေးပြေးလမ်းမတည်းအမှတ် I-40 နဲ့လမ်းမတွေကိုပိတ်ထားရပါတယ်ရေဘေးတင်သူတွေကိုရဟန့်ရင်တွေနဲ့ကယ်ထုတ်ခဲ့ရတာဖြစ်ပါတယ်။မုန်တိုင်းဟာအခုဆိုအပူပိုင်းဆိုင်ကလုန်းမုန်တိုင်းအဖြစ်အသွင်ပြောင်းသွားပြီလို့ပြောပါတယ်။စနေနဲ့တနင်္လာနေ့တွေမှာတနက်စီပြည်နယ်အတွင်းနေထိုင်သူတွေသတိထားကြဖို့လဲ Hurricane Center NHC ကသတိပေးချက်ထုတ်ပြန်ထားပါတယ်။ Florida ပြည်နယ် Tampa မြို့ထဲမှာရေကြီးရေရှမ်းမှုဒဏ်ကိုဒေသခံ9000လောက်ခံစားနေရပေမဲ့လူသေဆုံးမှုတော့မရှိဘူးလို့အာဏာပိုင်တွေကပြောပါတယ်။
သတင်းတွေကိုဒေါခင်မျိုးသက်ပြောပြသွားတာပါအခုတော့ဒုအတန်းဒီမိုကရေစီလူ့ခွင့်နဲ့ခေပြိုင်ကဘာစတဲ့အပတ်စဉ်ကဏ္ဍတွေကိုဆက်လက်တင်ဆက်ပါမယ်ဒုအတန်းအစီအစဉ်မှာဆိုရင်တော့စစ်ပေးကြောင့်ဘေးလွတ်ရာမှာခိုးလုံနေကြရတဲ့စစ်ပေးဒုက္ခသည်တွေရေဘေးတန်ကြောင့်အလုံးနီးပါးဒုက္ခရောက်နေကြရတဲ့အခြေအနေတွေကို Frontier မြန်မာဝိုင်းတော်သားတွေကဒီတစ်ပတ်ဒုအတန်းအစီအစဉ်မှာတင်ပြပေးထားပါတယ်
တော့စက်တိုင်တော်ရဲတောင်ညာတော့ညာဘုန်းတမက်စတီရဲ့နီးရဲ့ညနေမှာပဲတောင်ကျူပြီးတော့ဆီဆောင်ပြဲလေကလည်းပါတော့တဲ့ကြည့်ရှိတော့ဘုန်းန
ော်ညနေပြီးစီချိန်ပြီးစိတ်ကြီးရောညနေပြီးစီချိန်ပြီးဒီကဘေးဘေးလေးလဲကျွန်တော်တို့ကအဲ့လိုကြုံချင်တော့အဲ့လိုမျိုးပ
ါယာဂီမုံတိုင်းကြောင့်မြန်မာနိုင်ငံအလဲပိုင်းနဲ့တောင်ပိုင်းမှာရှိတဲ့ပြည်သူတော်တော်များများထိခိုက်ခဲ့ရပါတယ် ိတ်ထဲကထိခိုက်အလွယ်ဆုံးသူတွေကတော့ပရိပခတွေကြောင့်အိုးမဲ့အိမ်မဲ့ဖြစ်ခဲ့ရပြီးစစ်ဆောင်စခန်းတွေကယာယီတဲအိမ်တွေမှာနေထိုင်နေကြတဲ့သူတွေဖြစ်ပါတယ်။အဆဆရရဆုံရှုံခဲ့ရတဲ့သူတို့တွေအခုထပ်ပြီးတော့ဆုံရှုံမှုတွေကြုံတွေ့ရပြန်ပါပြီ။မင်္ဂလာပါရှင်။မြန်မာနိုင်ငံတဝမ်းကလူခွင့်ရေးနဲ့ပတ်သက်တဲ့အကြောင်းအရာတွေကိုတင်ဆက်ပေးနေတဲ့ဒို့တန်ပတ်စင် podcast အစီအစဉ်ကနေကြိုဆိုပါတယ်။ဒီအစီအစဉ်ကို Foundation Hero တဲကကူညီပံ့ပိုးပေးထားတာပါ။ဒီတစ်ပတ်အစီအစဉ်ကိုတော့ဒို့အတရဲ့အလွတ်တန်းသတင်းတောင်ကိုတက်ဦးမွန်ကဆက်လက်တင်ဆက်ပေးသွားမှာပါ။ဆောင်းမအတွင်းလုံခြုံရေးအခြေအနေတွေကြောင့်နာမည်တချို့ကိုပြောင်းလဲအသုံးပြုထားပါတယ်ရှင်။
စတေမာလာ၁၂ရက်နေ့မနက်ပိုင်းပဲခူးတိုင်းတောင်ကူမြို့ပြင်ရဲ့စစ်ဘေးရှောင်စခန်းမှာနေထိုင်ကြသူတွေနိုးထလာချိန်မှာရေကခြေမျက်စိတောက်ပဲရှိပါသေးတယ်။မိုးရာသီမှာဒီလိုမျိုးရေတက်တာကဖြစ်လေဖြစ်တာရှိတဲ့အတွက်သူတို့အများကြီးမစိုးရိမ်နေကြပါဘူး။ကျူတင်ကာကွယ်တဲ့အနေနဲ့အသက်62နှစ်အရွယ်ဦးထွန်းကတော့သူတို့မိသားစုရဲ့ရိတ်ခါတွေဝတ်စားတွေနဲ့မိဖို့ကြောင့်သုံးပျက်စီးတွေကိုထုတ်ပိုးပြီးတင်းငယ်လာတဲ့သူရဲ့ဝိုင်းလေးရဲ့ထုတ်တန်းပေါ်မှာတင်ထားလိုက်ပါတယ်ဒါပေမဲ့9နာရီဝန်းကျင်လောက်ရောက်တဲ့အချိန်မှာဒဝေါဝေါနဲ့ရေအော်တန်တွေကိုလူတိုင်းကြားလိုက်ရပြီးအဲ့ဒီနောက်မှာတော့ရေကမိနစ်ပိုင်းအတွင်းဒူးကောင်းလောက်ထိမြင့်တက်လာပါတယ်လူတရာဝန်းကျင်ခန့်ရှိတဲ့ဒီစခန်းမှာစစ်ဘေးရှောင်တွေကစိုးရိမ်ကြီးနဲ့ထိတ်လန့်စွာပြေးလွှားနေကြပါပြီဦးထွန်းနဲ့တခြားမောင်နှမ3ယောက်လည်းဒီဇာယာပျက်စီးတွေကိုတတ်နိုင်သလောက်အများစုပြီးအသက်ကြီးနေတဲ့အမေအိုနဲ့အတူပြေးဖို့ပြင်ဆင်လိုက်ပါတယ
်ကျွန်တော်တို့မန်းနာတာဒူးလောက်ပဲရှိတယ်လေဒူးလောက်ပဲမန်းပြီးတော့ကျွန်တော်တို့ကအဲ့လိုမျိုးပျက်စီးတွေအဲ့လောက်ချိမထင်တာဘူးအခုကတော့ဆက်ပြေးလာရတယ်ဘာဒီပိုင်းတင်းကကျတော့ကျွန်တော်တို့ဘာမှပြင်ဆင်ထင်ရပြင်ဆင်လို့မရတော့ဘူးတကယ်ဟုတ
်ဆိုင်ကယ်ရှိတဲ့သူတွေကဆိုင်ကယ်တွေထုတ်ပြီးဆိုင်ကယ်နဲ့ပြေးကြပါတယ်ဦးထွန်းမိသားစုနဲ့တခြားသူတွေကိုတော့ light truck ကားတွေနဲ့လာရောက်ကဲထုတ်ကြပါတယ်။ရေက6ပေလောင်မြင့်တက်လာချိန်မှာတော့စစ်ဘေးရှောင်စခန်းကသူတွေကိုကဲထုတ်ပြီးသွားပါပြီ။အားလုံးကအချိန်မီလေးလွတ်မြောက်သွားတာပါ။ပြီးခဲ့တဲ့ဇန်နဝါရီလမတိုင်ခင်အထိသူတို့မိသားစုဟာကျင်းပြင်းတဲ့တောင်ပိုင်းတန်တော်ကြီးမြို့မှာကိုပိုင်ချမ်းလုံငန်းနဲ့အဆင်ပြေစွာနေထိုင်ခဲ့ကြရတာပါစစ်တပ်နဲ့ကျင်းမျိုးသားလွတ်မြောက်ရေးတပ်မတော် KLNA တို့တိုက်ပွဲတွေပြင်းထန်လာတာကြောင့်သူတို့ထွက်ပြေးခဲ့ရတာပါအခုရေဘေးကြောင့်စစ်ဆောင်စခန်းမှာသူတို့နေထိုင်နေတဲ့တဲအိမ်လေးပြင်ဆောင်တွေအသုံးဆောင်ပစ္စည်းတွေအိုးခတ်ပုဂံတွေပါသွားပါတယ်သူတို့အကုန်လုံးကိုထပ်မံဆုံးရှုံးလိုက်ရပြန်ပါပြီ
ဆုံးဆုံးမှကျတော့ဒီဘက်သိဆောင်လာတော့လည်းဘာမှမျက်မျက်ဆက်ဆာလဲပါမလားမရှိဘူးလေကျွန်တော်တို့ဟိုစားဖို့တောက်ဖို့နဲ့ဝတ်ဖို့အတွက်လောက်ပဲဆိုတော့ကျွန်တော်ထွက်လာတဲ့အခါကျတော့ရတာလည်းစားစရာတွေကကျွန်တော်တို့ဟာတတ်ဆုံးဆုံးလိုက်မယ်ထင်တယ်အကုန်လုံးမသိလာနိုင်တော့ဘူးလေခင်ဗျာရှိလာလေးတွေလည်းထားခဲ့လိုက်တယ်အဲ့ဒါသောက်ဖို့စားရည်နဲ့ပဲလူပဲလောက်ရုံးလာခဲ့ရတယ်
တိုင်ဖုံးမုံတိုင်းယာဂိအရှိန်ကြောင့်မကိုးတိုင်းဒေသကြီးတွေမှာမကွေးတိုင်းမန္တလေးတိုင်းကရင်ပြည်နယ်ကယားပြည်နယ်ရှမ်းပြည်နယ်နဲ့မွန်ပြည်နယ်တွေပါထိခိုက်ခဲ့ပါတယ်မကိုးတိုင်းတောင်ကူမြို့မှာဆိုရင်စစ်တောင်းမြစ်ဝင်းကျင်မှာစစ်ဆောင်စခန်းက20လောက်ရှိပါတယ်စစ်ဘေးဆောင်အများစုကအာနာသိမ့်ပြီးနောက်ပိုင်း KLA PDF နဲ့စစ်တပ်တို့ဖြစ်ပွားနေတဲ့တိုက်ပွဲတွေကြောင့်စစ်ဆောင်နေကြရတဲ့သူတွေပါမထားကတောင်ကူဝင်းကျင်မှာရှိတဲ့စစ်ဆောင်စခန်းတွေကိုကူညီပေးနေသူပါတောင်ကူကစစ်ဘေးဆောင်စခန်းအားလုံးဒီပါရေဘေးတံခံခဲ့ရတယ်လို့သူကပြောပြပါတယ
်ဒီကတော့ကန့်လေးတွေလည်းအကုန်ပြောညောတာပေါ့နော်သူများစစ်ဆောင်တော့လာလူထားတဲ့ပစ္စည်းတွေလည်းအကုန်ဆုံးညာတိုင်းကြီးရဆုံးအိမ်တွေလည်းဆုံးလာတယ်သင်ကန့်နေပါအကုန်ပျက်စီးဇမကြီးကလည်းချုပ်တဲ့ဆိုတော့အဲ့လိုမျိုးတွေတော့အများကြီးရခံရတာပေါ့နော
်တောင်တရုတ်ပင်လယ်မှာဖြစ်ခဲ့တဲ့တိုင်ဖုန်းမုန်တိုင်းယာဂိရဲ့ကျွန်းကျန်တိမ်တိုက်တွေဟာလီဘွေလိုင်းဖြစ်တဲ့မြန်မာနိုင်ငံကိုဝင်လာတာကြောင့်မြန်မာပြည်အနှံပြားမှာမိုးရေကြီးရေရှမ်းမြေတွေပြိုကာလူတွေတေဆုံးတဲ့အထိဖြစ်ခဲ့ရတယ်လို့မိုးလေဝသပညာရှင်တူဖြစ်တဲ့ဦးဝင်းနိုင်ကဆိုပါတယ်
မိုးတော်တော်များများ များရွာလဲတဲဆိုတာကျွန်တော်တို့24နာရီအတွင်းမှာမိုးရေချိန်30မီလီမီတာရွာတယ်ဆိုလို့ရှိရင်ဒါကမိုးများတယ်လို့သတ်မှတ်ပါတယ်။အဲဒီယာကိရဲ့အကျဉ်းအကျန်ဒီဝင်လာတဲ့အချိန်မှာရွာတဲ့မိုးက24နာရီအတွင်းမှာမီလီမီတာ300ကျော်ပေါ့နော်10စားကျော်လောက်ရပါတယ်ဆိုရဲသတ်မှတ်ချက်ထက်10စားကျော်လောက်ရွာလိုက်တယ်ပေါ့
နိုင်ဟာအာဆီယံနိုင်ငံအများပြားကိုတက်ရောက်ခဲ့ပေမဲ့မြန်မာကကြိုတင်ပြင်ဆင်မှုအားနည်းတာကြောင့်ထိခိုက်ဆုံးရှုံးမှုတွေကိုပိုပြီးကြုံတွေ့နေရတာပါစစ်ကောင်စီခေါင်းဆောင်မိုးယုံမူကြီးမင်းအောင်လိုင်းကိုရိုင်းတော်အခြေအနေဒီလောက်ဆိုးရမယ်ဆိုတာမမျှော်လင့်ထားဘူးလို့ဝန်ခံပြောကြားထားပါတယ်ကုလသမဂ္ဂလူသားချင်းစာနာမှုဆိုင်ရာညှိနှိုင်းရေးယုံ UNOCHA ကတော့မြန်မာနိုင်ငံတဝန်းရေကြီးမှုတွေကြောင့်ရေဘေးတင့်ပြည်သူ9သိန်းနီးပါးရှိသွားပြီဖြစ်ပြီးဒီဆုံးသူ300ကျော်ရှိပြီလို့ထုတ်ပြန်ထားပါတယ်။လားတူကြားပြည်နယ်မှာလဲဒီမော့ဆိုမြို့နယ်မှာစစ်ဆောင်စခန်း9ခုနဲ့လွိုင်းကော်မြို့နယ်မှာစစ်ဆောင်စခန်းတစ်ခုစုစုပေါင်းစစ်ဆောင်စခန်း10ခုရေမြုပ်ခဲ့ပါတယ်။ကိုစတီဗင်ကကင်းဒီရှမ်းနယ်ဇက်ကကြေးရွာတစ်ခုမှာနေထိုင်ခဲ့ပြီးတောင်ယာလှုပ်လှုပ်ကိုင်သူပါ။ဒါပေမဲ့လဲ2023ခုနှစ်ဇွန်လမှာပြင်းထန်တဲ့တိုက်ခိုက်မှုတွေ၊လေကြောင်းတိုက်ခိုက်မှုတွေကြောင့်နေရက်ကနေထွက်ပြေးတိမ်းရှောင်ခဲ့ရပါတယ်။အဲ့ဒီချိန်တွေကသူဟာဒီမော့ဆိုမြို့နယ်ကစစ်ဆောင်စခန်းတစ်ခုမှာနေထိုင်နေခဲ့တာပါ။ရှေဘေးကသူတို့စခန်းကိုလည်းရိုက်ခတ်ခဲ့ပါတယ်
။ဒီဘေးတဘဘေးကတော့ကျွန်တော်မိုးကတော့စက်တိုင်းတောင်ရဲတောင်ရောရတာပေါ့နော်။ဒါပေမဲ့စက်တရဲ့နေရဲ့ညနေမှာပဲတောင်ကျူပြီးမှစီးဆောင်တဲတွေကလည်းပါတော့တဲ့ဒီရှိလို့ဘောနော်မိုးကလည်းဆက်မပြတော့သူကတုံတော့ကျွန်တော်တို့ကလည်းမထင်မှပါဘူးမင်းတို့ဒီဖက်ကောင်းမှရှိတဲ့လူတွေကတော့မပြုတ်ဘူးဟုတ်ကဲ့ကောင်းမှရှိတဲ့လူကပြုတ်တို့သွားတော့မင်းတို့မိုးလေးမှတွေ့တော့ဘော
ရေကြီးမြေပြိုမှုတွေကြောင့်အနည်းဆုံးလူ10ဦးခန့်သေဆုံးသွားတယ်လို့သိရပါတယ်ရေကြီးရေရှမ်းမှုခံရသူတွေအတွက်အရေးကြီးလိုအပ်ချက်တွေရှိနေတယ်လို့ကင်းဒီပြည်ဂျာကာလာအုပ်ချုပ်ရေးကောင်စီရဲ့အတွင်းရေးမှူးနှစ်ဖြစ်သူကိုပညာကပြောပါတယ်
အလုံးစဲဆပ်ပေါ်တော့ဖို့အတွက်လိုအပ်ချက်တွေကတော့ရှိနေတယ်နောက်ပြီးတော့မှရေတပ်ပေါ်တော့တောက်တုံးရင်တွေကိစ္စတွေဟိုစေကောင်းမှုရှိတယ်နောက်ပြီးတော့မှကျွန်တော်တို့ဖူရိုလော့ဆယ်ပေါ့နော်ကျွန်တော်ကြုံရတာကဒီအမိုးကာစေကောင်းမှုတွေနောက်ဆေးဝါးလိုအပ်ချက်တွေဟိုပေါ့နော်အစားတောင်းအမိုးကာနောက်ပြီးတော့မှဒီတို့တကူရတုံးပစ္စည်းတွေဥက္ကပကံလေးတွေပေါ့နော်အထူးသဖြင့်ညမြုပ်ဆိုရှယ်ပစ္စည်းတွားတာတူတူတွေကဟိုအဲ့ဒီဟာတွေကတော့ကျွန်တော်လိုအပ်ချက်တွေအများကြီးရှိပါတယ
်စစ်ကောင်စီရောအမျိုးသားညီညွတ်ရေးအစိုးရအဖွဲ့ကပါနိုင်ငံတကာကိုအကူအညီတွေပေးဖို့တောင်းဆိုထားကြပါတယ်ဒါပေမဲ့လည်းစစ်ကောင်စီကအကူအညီကယ်ဆယ်ရေးလုပ်နေသူတွေကိုတားဆီးတာတွေဖမ်းဆီးတာတွေလှုံ့ဆော်နေပါတယ်လက်ရှိအချိန်မှာတော့ရေဘေးတင့်နေတဲ့စစ်ပေးရှောင်တွေဟာအစားအသောက်တွေခြေကံလိုအပ်ချက်တွေအတွက်ရုန်းကန်နေကြရပါတယ်ကိုစတီဗင်ကတော့သူကြုံတွေ့ခဲ့ရတဲ့ဖြစ်ပျက်တွေအတွက်စိတ်ထိခိုက်နေပါတယ
်ကျွန်တော်တို့ဒီမျိုးတဘွားဘေးကလည်းတစ်ခါမှလည်းမမြောက်ဘူးတော့သူကတကယ်စိတ်ခံစားချက်ကတော့ဆက်မကောင်းပါဘူးနော်ပြီးတော့ကျွန်တော်တို့တကယ်ပဲဟိုဒီမျိုးဆက်ဖြစ်သွားမယ်ဆိုကျွန်တော်တို့ကဒီဆင်းရဲတာထက်ကျွန်တော်တို့ကဟိုအတက်တော့ပေးစားရမယ့်သဘောမျိုးရှိတာပေါ့နော်
တောင်ကူနီးတွက်ကစစ်ပေးဆောင်စခန်းတွေမှာတော့လူ1000နီးပါးကနေထိုင်နေကြပါတယ်။အများစုကကုန်းမြင့်ဘော်ကဖုန်ကြီးကျောင်းတွေ၊ကျောင်းတွေနဲ့ခရီးရန်ဘာသာရေးကျောင်းတွေမှာနေထိုင်နေကြပါတယ်။အစားအသောက်တွေကလူတိုင်းအတွက်လုံလောက်မှုတွေရှိမနေပါဘူး။ဦးထွန်းကတော့စစ်ပေးကြောင့်အိုးမဲ့အိမ်မဲ့ဖြစ်ခဲ့ရတဲ့ပြင်အခုရေဘေးထပ်ကြုံနေရတဲ့အတွက်လည်းစိတ်အယမ်းပင်ပန်းနေပါပြီ။
ဒီနေ့ဦးမြတ်မြတ်ကြီးကိုတင်ပြီးကဘေးဘေးနဲ့လဲကျွန်တော်တို့ကအမှကြုံချင်တော့အဲ့လိုမျိုးပါဒါလည်းကျွန်တော်ပြောချင်ကျွန်တော်တို့အခုချီရှိတာလဲပါမှာပေါ့နော်ကျွန်တော်အခုချီရှိတာလဲပါမယ်ပြီးတော့ကျွန်တော်တို့ချက်ခိုင်အောင်တင်ပေးလိုက်တယ်လို့ပဲထင်တယ်ဒါလည်းလောကဒဏ်ကြီးကိုချက်ခိုင်တာကိုတင်ပေးလိုက်တယ်လို့ပဲကျွန်တော်တို့ကအဲ့လိုပဲအကောင်းပဲအနေပဲတွေးပေးရတာပေါ့အခက်ခဲတော့များလို့မပြောတတ်တော့ပါဘူးဆရာမနော်
တို့အတန်ရဲ့ဒီတစ်ပတ်အစီအစဉ်ကိုနားဆင်ပေးတဲ့အတွက်ကျေးဇူးတင်ပါတယ်ရှင်။နားဆင်သူတွေရဲ့လူမှုကွန်ရက်ပေါ်ကနေဝေဖန်ကြံပေးတာတွေကိုလည်းကြိုဆိုပါရစေ။နောက်တစ်ပတ်မှာထုံးလွှင့်မယ်တို့အတန် podcast ကိုလည်းစောင့်မျှော်နားဆင်ပေးကြပါအောင်ရှင်
။ VOA American အတန်ရဲ့သတင်းမှန်သတင်းမြန်တွေကို
Telegram လူမှုကွန်ရက်စာမျက်နှာမှာလည်းရှုစားနိုင်ပါပြီ VOA Telegram စာမျက်နှာလိပ်စာ t.me/bamisvoanews မှာ join လုပ်ပြီးထိတ်ဆက်လိုက်တာနဲ့ထိတ်တန်းရောက်သတင်းတွေကိုဖြန့်ချိခြင်းနဲ့ဒီပိုင်းနဲ့ထဲရရှိနိုင်မှာပါ VOA Telegram တရားဝင်စာမျက်နှာက VOA Bami ဆိုတဲ့တံမဲနဲ့ Blue Mark အပြာရောင်အမှတ်လေးပါတာသတိပြုကြချင်ပါတယ် VOA သတင်းတွေပေးသက်စီအများဆုံးပေးပို့နိုင်ဖို့အစဉ်ကြိုးစားနေပါတယ်ခင်ဗျာ
ဆလဘီဒီမိုကရေစီလူ့ခွင်နဲ့ခေပြိုင်ကဘာအစီအစဉ်ကိုတင်ဆက်ပါမယ်။အနာဂတ်ဖက်ဒရယ်ဒီမိုကရေစီပြည်ထောင်စုတည်ဆောက်ရေးအတွက်စက်တင်ဘာလ19ရက်နေ့ကတိုင်းဒေသအဖွဲ့၉ဘွဲ့ပူးပေါင်းထုတ်ပြန်တဲ့ထုတ်ပြန်ချက်ထဲမှာပြည်내အကောင်ရေးမှပြည်ထောင်စုအကောင်ရေးဆိုတဲ့ရှေ့လုပ်ငန်းအခြေအနေကိုချမှတ်ခဲနိုင်တယ်လို့ဖော်ပြထားပါတယ်။ဒါနဲ့ပတ်သက်လို့လူ့ခွင်ရှင်နဲ့ဥအောင်ထူကိုဦးတင်မောင်တန်းကဆက်သွယ်မေးမြန်းပြီးဆွေးနွေးထားပါတယ်။
တိုင်းနာကူကဒေါ်လာရေးအားစုနဲ့အဖွဲ့စည်းတချို့ပါဝင်တဲ့အဖွဲ့၉ဘွဲ့ကပြည်내အကောင်ကြီးမှပြည်တော်စုအကောင်ကြီးလုပ်ငန်းစဉ်တရားချမှတ်ဆောင်ရမယ်လို့ကြေညာချက်ထုတ်ပြန်လိုက်ပါတယ်။မြန်မာဒီမိုကရေစီတိုက်ပွဲမှာတိုင်းရင်းသားလူမျိုးအသီးသီးရဲ့ကိုယ်ပိုင်ပြဋ္ဌာန်းခွင့်ကထိတ်ဆုံးမှရှိနေတဲ့ကိစ္စကူတယ်ဖြစ်ပါတယ်။ဒီအကြောင်းတွေကိုဆွေးနွေးပေးဖို့ကျွန်တော်ဖိတ်ခေါ်ထားသူကတော့လူ့ခွင့်ရေးရှင်တွေလည်းဖြစ် Legal Aid Network အဖွဲ့ကိုထူထောင်လက်ဖြစ်တဲ့ဦးအောင်သူဖြစ်ပါတယ်။မင်္ဂလာပါဟောင်းသူရေ
မင်္ဂလာပါဗျာ
ဟုတ်ကဲ့ကြီးညာချက်ထဲမှာဘောင်းကိုယ်ပဲလက်မှတ်ထိုးတော့တွေ့ရပါတယ်အဲ့တော့တမိုင်းကိုပြန်ကြည့်လို့ရှိရင်ပင်လုံကိုလက်မှတ်ထိုးတဲ့အခါမှာအဓိကကြတာရှမ်းနဲ့ကချင်ပေါ့နော်ဒါမတွေ့ရဘူးဆိုဘာကြောင့်လို့ဟောင်းသူထင်ပါတယ်ခင်ဗျာ
မင်းကတော့ကောင်းနေဗျာဒါပေမဲ့ဖြေရတာချက်တယ်လေကျွန်တော်ရိုးရိုးလေးမြင်တာတော့ဖြစ်ရင်ဟိုရခိုင်နဲ့ကချင်ကတော့စစ်ပွဲရှင်တွေနေဒါအလုံးစီပဲဟိုသူတို့စီးအလုပ်ကပုံများနေတော့တွေ့လို့ရတာပေါ့သူတို့ရှမ်းမှာကြတော့နိုင်ငံရေးပြဿနာကိုရှိနေတယ်လို့ကျွန်တော်မြင်တယ်တိုက်တဲ့ဖွဲ့တိုက်တယ်ဟိုရန်သူနဲ့အပြစ်ခတ်ရစေဆက်လုပ်ထားတဲ့ဖွဲ့တွေဆက်ရှိနေကြတယ်ဟိုလမ်းကြောင်းကမရှင်းသေးဘူးမပြတ်သေးဘူးလားလို့ကျွန်တော်ဆိုရင်လေအကောင်းဆုံးကတော့ကာယကံရင်အဖွဲ့တွေကိုဆက်သွယ်ပြီးတော့ကိုခေါ်မယ်လို့ယူဆပါတယ်တော့ပဲဖြေပြရစီ
ဟုတ်ကဲ့ဒီထောက်ပြန်ချက်မှာတော့ကျွန်တော်တို့ပြည်내တို့ပဲသုံးလုံးသွားတာကိုပြရပါတယ်အဲ့တော့ Federal Unit ဘာဆိုတာကိုမပြောဘဲနဲ့ပေါ့နော်ကျွန်တော်တို့အခုလိုကြေညာချက်ထုတ်ပြီးတော့လက်တွေ့ count ဖော်မယ်ဆိုတဲ့အခါမှာဒါအတိုင်းစပမာဏဘလို့သတ်မှတ်ဆောင်ရွက်ကြမလဲဆိုတာဒါစိတ်ဝင်စားစရာကောင်းပါတယ်ဆိုဒီတော့ကလည်းပြောရင် Federal Unit ကိစ္စကိုအရင်ဆွေးနွေးဖို့ပေါ့လို့မလားခင်ဗျာ
ဟာလို့ရပါတော့လို့ရတဲ့အရေးကြီးတယ် Federal Unit ဆိုတဲ့စကလုံးအတုံးလုံးစပေါ်တဲ့အချိန်မှာကျွန်တော်လည်းတော်တော်ရှုပ်ထွေးသွားတယ်ဒီထုတ်ပြန်တဲ့ထုတ်ပြန်ချက်ထုတ်တဲ့ကိုယ်ဝယ်ဝယ်ကျေးဇူးတရားမဲ့သဘောဖြစ်သွားတယ်သူကဘယ်လိုသုံးထားလဲဆိုတော့ပြည်내မြင်းဆောင် Federal Unit လို့သုံးထားတယ်။ဆိုတော့ Federal Unit ဆိုတာကပြည်내ကလည်း Federal Unit ဖြစ်နေတယ်။ပြည်내တွင်းမှာရှိတဲ့ပြည်내ကိုဖွဲ့စည်းတဲ့အစိတ်ပိုင်းနေရာလည်းပဲ။ဥပမာပြောကိုယ်ဝန်ဥချုပ်ခွင့်ရဇုံတို့ကိုယ်ဝန်ဥချုပ်ခွင့်ရဒေတာတို့အမျိုးသားနယ်မြေတို့ဆရာအစိပိုင်းအသေးတွေပိုသေးသွားတဲ့ဟာတွေအကုန်လုံးကလည်း Federal Unit လို့ပြောလို့ရတယ်။အဲ့တော့ Federal Unit တဘာဝတစ်ခုတစ်လုံးနဲ့ဆိုရင်တော့ရှုပ်ထွေးတယ်ဝေဝါးတယ်မတိကြဘူး။အဲ့တော့သူတို့ထုတ်ပြန်ကြတဲ့မှာတော့ဖြင့်ပြည်내မြင်းဆောင် Federal Unit လို့တုံထားတဲ့အတွက်ပြည်내သုံးမဟုတ် Federal Unit အဲ့လိုကျွန်တော်နားတယ်လေ။ပြည်내ဟာ Federal Unit ဖြစ်တယ်။ Federal Unit ဟာပြည်내ဖြစ်တယ်ဒီနှစ်ခုလုံးကပါလဲဆိုတော့ constituent unit of a federal union လို့ပြောကျင်တာပဲအဲတော့ပြည်ထောင်စုကိုဖွဲ့စည်းရမှာပါဝင်သော unit များတနည်းအားဖြင့်အတိအကျဆိုရင်ပြည်နယ်များပြည်နယ်များဆိုတာကတမန်ရောင်းနေတဲ့ပုံတရားဝင်တယ်ကျွန်တော်နားလဲပါတယ
်ကျွန်တော်တို့ဒီဂီရိရှားကိုလိုနီခေတ်တုန်းကဆိုလို့ရှိရင်ရှမ်းပြည်နယ်ကိုရှမ်း federated state ဆိုပြီးတော့ပုံမှန်တွေ့ရတယ်လေပြည်နယ်တစ်ခုထဲမှာခုနကအောင်သူပြောသားတယ်လို့ပဲနော်တိကျကိုပဲအုပ်ချုပ်ရေးနယ်မြေတွေလည်းရှိတဲ့အခါကျပြည်내မှာကဖက်ဒရယ်စနစ်တစ်ခု ဖြစ်နေတဲ့ခါကျတော့ဖက်ဒရယ်ဆိုတဲ့အသုံးလုံးမှာဟောတေချာကျွန်တော်တို့ဖွင့်ဆိုဖို့မလိုဘူးလ
ား Federated Shan State ဆိုတာရှမ်းပြည်တစ်ခုလုံးကိုပြောတာ
ဟုတ
်ရှမ်းပြည်ရဲ့စိတ်ပိုင်းမှာပြောဘူးနော်အဲ့မှာ unit လို့သုံးသွားတော့အခုကအဲ့လိုမဟုတ်ဘဲနဲ့ Federal unit လို့ဒီတိုင်းသွားသုံးရင်အဲ့ဒီ unit ဆိုတဲ့ဟာတွေကပြည်နယ်တစ်ခုတွင်းမှာရှိတဲ့ပိုသေးသွားတဲ့အစိပ်ပိုင်းတွေဖြစ်သွားနိုင်တယ်အဲ့ဒါရှုပ်ထွေးသွားတယ်လို့ကျွန်တော်ဆိုတာ
ဟုတ်တယ်ဘူဂျိုဂျီအမ်ဘာလာကလည်းဖက်ဒရယ်တည်ဆောက်ရေးဆိုင်ရာသဘောတူညီချက်ရရှိထားအောင်ရွှေ့နှိမ့်ဖို့အတွက်အဲဒီနေ့အစောပိုင်းပေါ့နော် February တက်ပြဖြစ်မှာသူပြောသွားတာရှိတယ်ဆိုတော့အခုကိုယ်ဘွဲ့ထုတ်ပြန်ချက်တဲ့ဘူဂျိုဂျီအမ်ဘာလာပြောတဲ့သဘောကတူတယ်လို့ပေါ့ပြောနိုင
်ကိုယ်ဘွဲ့ထုတ်ပြန်ချက်နဲ့ဘူဂျိုဂျီအမ်ဘာလာပြောတဲ့သဘောကအတူတူပါပဲသို့တော့ဘူဂျိုဂျီအမ်ဘာလာကဒီဘူရသဘောတူညီချက်ကိုပဲယူဖို့ပြောသွားတာဖြစ်တယ်ဒီအဖွဲ့၉ဘွဲ့ကတော့ဖြင့်တိတိကျကျနဲ့ဖယ်ရဘီအောင်စုကိုတိဆောက်မဲ့သဘောတူညီချက်ဆိုရဲဟာကိုသုံးသွားတယ်ဘယ်လိုတိဆောက်မလဲဒီအဖွဲ့၉ဘွဲ့ကနှစ်ချက်ပြောသွားတယ်ဘယ်လိုတိဆောက်မလဲတစ်ကပြည်နယ်အားကောင်းရေးကိုရှေ့ရှုမယ်နှစ်ကပြည်နယ်အားကောင်းရေးကနေပြီးတော့မှပြည်ထောင်စုအားကောင်းရေးကိုပေါ်ဆောင်သွားမယ်ဒီသဘောရှိပါတယ်တော့
ဟုတ်အဲ့ဒီသဘောရပြောရင်ပြည်နယ်အားကောင်းရေးကနေပြည်ထောင်စုအားကောင်းရေးချင့်ကပ်ဖို့နော်ပေါင်တူဘလို့များနားလဲပါတယ
်2021ခုနှစ်စစ်တပ်အနာသိမ်းပြီးအခါကြတော့မှ CRPH ကဥဆောင်ပြီးတော့မှဖက်ဒရယ်ဒီမိုကရေစီပြင်ရင်ဆိုတော့ရေးထုတ်လိုက်တယ်။အဲဒီမှာအရင်းကနှစ်သာရအရေးကြီးဆုံးနှစ်သာရပါပါလဲဆိုတော့ပြည်တော်စုအဖွဲ့ဝင်ပြည်နယ်များနဲ့ရင်းပြည်နယ်များတွင်ရှိပြည်သူတို့သည်အချုပ်အခြာအနိုင်ဝင်ပိုင်ရှင်များဖြစ်သည်လို့ထည့်သွင်းပြောင်းထားပါတယ်။ဒါနဲ့ပတ်သက်လို့သုံးချက်ပြောချင်ပါတယ်။ပထမချက်ကပါလဲဆိုတော့ဒီဖက်ဒရယ်ပြည်အောင်စုကိုလည်းပတ်တဲ့ဝင်ရိုးတွေကပြည်နယ်အစည်းပြည်နယ်အစိုးရအသေးသေးဖြစ်ဖို့လိုတယ်သူတို့ကလုပ်ငန်းတောင်ဝန်အနည်းဆုံးနှစ်ခုထမ်းဆောင်တယ်ဖက်ဒရယ်ပြည်အောင်စုရဲ့ဝင်ရိုးလို့ပြောလို့ရတယ်လုပ်ငန်းတောင်တစ်ခုကဘာလဲဆိုတော့ဖက်ဒရယ်ဘူအစိုးရနဲ့ vertical relationship ဒေါ်လိုင်းဆက်ဆံရေးလုပ်တယ်တစ်ချိန်တည်းမှာအခြားပြည်နယ်သုံးမှာအခြားပြည်နယ်များအားလုံးနဲ့ horizontal relationshipအလျားလေးဆက်ဆံရေးလုပ်သွားတယ်။နောက်တစ်ခုကသူ့ပြည်နယ်ထဲမှာရှိတဲ့ဒီဟိုဒေသန္တရအစိုးရရဲ့အကုန်လုံးနဲ့ဟိုဟာ development လုပ်သွားတယ်။ဒါအခြေအနေတစ်ခုဖြစ်တယ်။ပြည်နယ်အစိုးရတွေဟာဝင်ရိုးဖြစ်နေတဲ့ပတ်တဲ့ federal မျိုးဖြစ်ဖို့လိုတယ်။ဒုတိယတစ်ချက်ကအမျိုးသားလွတ်တော်လို့တောက်လျှောက်အသိများနေတဲ့1948ပဇီဝန်စာပြောပါဗျာဒီလွတ်တော်ဟာနာမည်ပြောဖို့လိုရလာတယ်အဲ့ဒါပါလဲဆိုတော့ပြည်နယ်များကိုယ်စားပြုလွတ်တော်ဖြစ်ဖို့တို့တယ်အဲခုနပြောတဲ့ provincial sovereignty မျိုးနဲ့ကိုက်တော့အဲ့တော့ဒါမျိုးကိုဂျာမနီမှာလဲ Bundesrat ဆိုတဲ့အမှားနာမည်နဲ့ကျင့်သုံးတယ်အဲ့တော့ပြည်နယ်အစိုးရအသေးသေးကဘာကြောင့်ဝင်ရိုးလို့ပါလာလဲဆိုရင်ပြည်နယ်အစိုးရတွေကအဲ့ဒီပြည်နယ်များကိုယ်စားပြုလွှတ်တော်ဖက်ဒရယ်ဆင့်မှာရှိတဲ့ပြည်နယ်များကိုယ်စားပြုလွှတ်တော်ကိုသူတို့ကိုယ်တိုင်တော်တက်လို့ရတယ်ဒါမို့လို့ရှိရင်သူတို့ကြိုက်တဲ့လူလွှတ်ခွင့်ရှိတယ်ဒါမို့လို့ရှိရင်သက်ဆိုင်ရာပြည်နယ်ထဲမှာရုပ်ောက်ဝယ်လုပ်ပြီးတော့လဲဆီလွှတ်ခွင့်ရှိတယ်ဒါဒုတိယချက်ဖြစ်တယ်နောက်ဆုံးချက်ကပါလဲဆိုတော့ပြည်နယ်အားကောင်းရေးလို့အခု၉ဘွဲ့ထုတ်ပြန်ရထုတ်တယ်။ရေဝရာအဖြစ်ဟိုကျွန်တော်နေပြောရင်တဝက်လက်ခံတယ်တဝက်လက်ခံတယ်။ဒါပေမဲ့အခြားတဝက်ကဘာလဲသတိကြီးထားမှာဘာလဲဆိုတော့ပြည်နယ်အားကောင်းရေးဆိုတာဟာပြည်နယ်တွေမှာအာဏာရှင်တွေပေါ်လာဖို့မဟုတ်အာဏာရှင်တွေကြီးစိုးနေတဲ့ပြည်နယ်တွေအားကောင်းတာမျိုးကိုဆိုတာမဟုတ်ဘူး။လူလူတွေအားကောင်းမှုဥပဒေစိုးရိမ်အခြေခံကနေအဲ့ပြည်နယ်ကြီးမှာဥပဒေစိုးရိမ်အခြေခံကနေဒီမိုကရေစီအဆောက်အအုံဒီမိုကရက်တစ်အင်စတီကျူရှင်းတွေအားကောင်းဖို့လွတ်လပ်တဲ့တရားစီရင်ရေးတွေအားကောင်းဖို့ တရားရှင်ကြီးကနေပြီးတော့မှာနော်လွတ်လပ်ပေးမလိုက်ထည့်မြတ်ပြီးတော့လိုအပ်တဲ့အရေးမြစ်တွေဖြည့်ဆည်းပေးပေးခံရတဲ့တရားရှင်ကြီးမျိုးတွေအပြန်အလှန်ပေါ်လာဖို့လိုတဲ့အပြင်အဲ့ဒီတရားရှင်ကြီးဟာပြည်နယ်အစိုးရရဲ့လုပ်ငန်းတွေအပေါ်မှာပြန်လည်သုံးသပ်ခွင့်ရှိဖို့အဲ့ဒါကိုပါလဲဆိုတော့ judicial review လို့ခေါ်ပါတယ်ဒီလိုမျိုးအခြေအနေတုံရအနည်းဆုံးရှိတော့မှာလေပြည်နယ်အကောင်ကြီးဆိုတာဟာအာဏာရှင်တွေအကောင်ကြီးမဟုတ်ဘဲနဲ့ဒီမိုကရေစီအဆောက်အအုံအခြေခံကနေဥပဒေစိုးမိုးကိုတိဆောက်သွားမယ်အကောင်ကြီးဖြစ်သွားမယ်လို့အဲ့လိုပြောလဲပါတယ်တော်ပါပဲ
ဟုတ်ကဲ့ကျေးဇူးအများကြီးတင်ပါတယ်ဟောင်းတူ
ကောင်းပါပြီလား
ဟုတ်ကဲ့အခုဆွေးနွေးတင်ပြသွားခဲ့တဲ့ဒီပါတော့လူ့ပြည်ရှင်တွေဖြစ် Legal Aid Network ကိုဆွတ်တော်မူတဲ့ဖြစ်တဲ့ကောင်းတူဖြစ်ပါတယ်ဟောင်းတူပါပါ
ဖြစ်ရေအမေရိကန်တန်ရဲ့ရုပ်သံနဲ့ရေဒီယိုထုတ်လွှင့်မှုတွေကိုနိုင်စင်အမေရိကန်ပြည်အောင်စုဝါရှင်တန်မြို့တော်ကနေတိုက်ရိုက်ထုတ်လွှင့်တင်ဆက်ပေးနေပါတယ်။ရေဒီယိုစီစဉ်တွေကိုလိုင်းဒိုမီတာထုတ်လွှင့်မှုဖြင့်ကျွန်တော်ရုပ်သံလိုင်းနဲ့ကျမတို့ VOA မြန်မာပိုင်းအင်တာနက်စာမျက်နှာနောက်လူမှုကွန်ရက်စာမျက်နှာတွေဖြစ်တဲ့ YouTube နဲ့ Facebook စာမျက်နှာတွေမှာလည်းနိုင်စင်ကြည့်ရှုနိုင်ပါတယ်။လိုင်းဒိုမီတာနဲ့ဖမ်းယူနိုင်စင်ခြင်းနဲ့ဆွေးနွေး VOA ရေဒီယိုညပိုင်းအစီအစဉ်ကိုရေဒီယိုနဲ့ဖမ်းယူနိုင်စင်နိုင်တာပါ။နေ့စဉ် VOA မြန်မာညချင်းရေဒီယိုစီစဉ်ကိုည9နာရီကနေ10နာရီထိလိုင်းဒိုမီတာ32 kHz 9383ညနဲ့9383ညလိုင်းဒိုမီတာ51 kHz 9885တို့ဖြင့်စနေတနင်္ဂနွေတွေမှာထပ်တိုးလိုင်းလက်မီတာ190 kHz 1505တို့ကနေထုတ်လွှင့်ပေးနေပါတယ်။ဒီစီစဉ်ကိုပြန်နားထောင်မယ်ဆိုရင်တော့ည10နာရီကနေ17နာရီထိအဲ့မီတာလိုင်းအားလုံးကနေပြန်ပြီးတော့ဖမ်းယူနိုင်တာပါ။VOA မနက်ခင်းရေဒီယိုအစီအစဉ်ပါဝင်မနက်ညရေဒီယိုထုတ်လွှင့်ချက်တွေနဲ့ည9နာရီရုပ်သံအစီအစဉ်တွေကိုလူမှုမိတ်ဆွေရုပ်သံ line နဲ့ online ပေါ်မှာ24နာရီနားဆင်ကြည့်ရှုလို့ရပါတယ်။ VOA ကိုအားပေးကြတဲ့အတွက်အထူးကျေးဇူးပါ။ယုံကြည်စိတ်ချရတဲ့သတင်းတွေကို VOA ကတင်ဆက်ပေးနေပါတယ
်။မင်္ဂလာပါခင်ဗျာ VOA American တန်ရဲ့ September 29ရက်နေ့တနင်္ဂနွေနေ့မနက်ပိုင်းရုပ်သံအစီအစဉ်လို့ဆက်လက်တင်ဆက်နေပါတယ်။ဆက်လက်ပြီးတော့အာရှနိုင်ငံရဲ့လေယာစီးပွားသတင်းများဥရုယာတီနဲ့အနာဂတ်ကမ္ဘာသတင်းတွေကသုတစားတဲ့အစီအစဉ်ကိုဆက်လက်တင်ဆက်ပါဦးမယ်။အခုတော့အာရှနိုင်ငံရဲ့အစီအစဉ်ကိုဥစွာတင်ဆက်ပါမယ်။တရုတ်ကနျူကလ িয়ার ထိပ်ပူးသက်ဆောင်နိုင်တဲ့တိုက်ချင်းပစ်ဒုံးပျံဒဇင်းကိုပေးခဲ့တဲ့ဂျပန်ကစမ်းသပ်ပစ်ခတ်ခဲ့ပါတယ်။ဂျပန်စစ်သည်မော်ဒဇင်းဟာနှစ်ပေါင်း80ကျော်အတွင်းပထမအဆုံးချိန်တရုတ်ထိုင်ဝမ်ရေလက်ကြောက်ကိုဖြတ်တန်းသွားပါတယ်။ Israel နဲ့ Hezbollah အကြားပဋိပက္ခတွေပုံမပြင်းထန်လာနေပါတယ်။ကျွန်တော်ဇော်မိုးကျော်ကပဲစူးစီးတင်ပြပေးပါမယ်။
တရုတ်က ICBM ခေါ်တိုက်ချင်းပစ်ပက်ထိန်ဒုံးဒဇင်းကိုစက်တင်ဘာလ24ရက်အရှေ့တိုင်းစံတော်ချိန်အင်္ဂါနေ့ည8:44မိနစ်မှာစမ်းသပ်ပစ်ခတ်ခဲ့ပြီးလေ့ကျင့်ရေးထိပ်ဖူးတပ်ဒီဒုံးဟာပစိဖိတ်သမုဒ္ဒရာအတွင်းကျရောက်ခဲ့ပါတယ်။ပစိဖိတ်သမုဒ္ဒရာထဲကိုလှမ်းပစ်တဲ့စမ်းသပ်မှုမျိုးဟာနှစ်ပေါင်း44နှစ်အတွင်းပထမဦးဆုံးအကြိမ်ဖြစ်ပါတယ်။1980ခုနှစ်ကဒဇင်းပြုလုပ်ခဲ့ဘူးပါတယ်။ပစ်ခတ်ခဲ့တဲ့ဒုံးလက်နဲ့ဟာမိုင်1000နီးပါးအထိသွားနိုင်ပြီးနျူကလ িয়ার ထိပ်ဖူးသက်ဆောင်နိုင်တဲ့ Dongfan DF-41 လို့သတင်းတွေကဖော်ပြပါတယ်။စမ်းသပ်ပစ်ခတ်ခဲ့တဲ့အကြောင်းတရုတ်ကာကွယ်ရေးဝန်ကြီးဌာနပြောရေးဆိုခွင့်ရှိသူကျန်ရှောင်ကန်ကဗုဒ္ဓဟူးနေ့သတင်းစာရှင်းလင်းပွဲမှာအတည်ပြုပြောဆိုခဲ့ပါတယ်။အသေးစိတ်ကိုတော့ပြောဆိုခြင်းမရှိပါဘူး
။此次火箭军组织洲际弹道导弹发射试验符合国际法
စစ်လက်နက်ပစ္စည်းတွေရဲ့ပြစ်ခတ်နိုင်စွမ်းနဲ့တပ်ဖွဲ့တွေကိုလေ့ကျင့်ဖို့ဖြစ်ပါတယ်ဒါဟာပုံမှန်လေ့ကျင့်ခန်းဖြစ်ပြီးနိုင်ငံတကာဥပဒေတွေနဲ့အညီစမ်းသပ်ပြစ်ခတ်ခဲ့တာပါလို့သူကပြောဆိုသွားခဲ့ပါတယ်ဒီပြစ်ခတ်စမ်းသပ်မှုနဲ့ပတ်သက်လို့အမေရိကန်ပြည်ထောင်စုကိုကြိုတင်အသိပေးခဲ့တယ်လို့အမေရိကန်ပင်တဂွန်စစ်ဌာနချုပ်ပြောရေးဆိုခွင့်ရှိသူဆာဘရီနာဆင်းကဗုဒ္ဓဟူးနေ့မှာပြောဆိုခဲ့ပါတယ်အခုလိုအချိန်မှာတိုက်ချင်းပစ်ဒုံးမြန်ကိုတရုတ်ကစမ်းသပ်ပစ်ခတ်လိုက်တာဟာဘယ်လိုသဘောပါလဲတရုတ်ကနေရာအနှံ့ကိုပစ်ခတ်တိုက်ခိုက်နိုင်တယ်ဆိုတဲ့သဘောလားလို့တချို့သတင်းတွေမှာသုံးသပ်ကြပါတယ် AP သတင်းဌာနရဲ့အကြီးတန်းသတင်းတောက်တစ်ဦးဖြစ်တဲ့ Ralph Wober ကအခုလိုပြောပါတယ
် It's not surprising that China has a military capability for long range missiles as well
တရုတ်အနေနဲ့တာဝေးပြင့်မီဆိုင်းတုံးတွေပစ်ခတ်နိုင်တယ်ဆိုတာကတော့အံ့အားသင့်စရာမဟုတ်ပါဘူးဒါပေမဲ့ဒေသရင်းနိုင်ငံတွေအနေနဲ့ကတော့မေကွန်းထုတ်စရာဖြစ်ပါတယ်ဖိလစ်ပိုင်အင်ဒိုနီးရှားဗီယက်နမ်ကစလို့ ဒါအပြင်သူတို့ရဲ့မဟာမိတ်အမေရိကန်စတဲ့နိုင်ငံတွေအနေနဲ့ကစီးရီးယားဘယ်လိုထူးခြားတဲ့ရည်ရွယ်ချက်တွေကြောင့်လဲဆိုတာမေးခွန်းထုတ်เสียပ
ါဂျပန်ထိုင်ဝမ်စတဲ့နိုင်ငံတွေအတွက်လည်းမေးခွန်းထုတ်เสียဖြစ်ပါတယ်ဂျပန်ကတော့သူ့ကိုကြိုတင်အတိပေးခြင်းမရှိဘူးလို့ဆိုပါတယ်တရုတ်ရဲ့စီးရီးဆိုင်ရာပွင့်လင်းမှုမရှိတဲ့အတွက်စိုးရိမ်တယ်လို့ဂျပန်ကပြောပါတယ်အခုလိုတရုတ်ရဲ့စမ်းသပ်ပစ်ခတ်မှုဟာအမေရိကန်၊အိန္ဒိယ၊ဂျပန်၊ဩစတြေးလျလေးနိုင်ငံပါဝင်တဲ့ Quad ထိပ်သီးအစည်းအဝေးနဲ့လည်းတိုက်ဆိုင်နေပါတယ်။ဒါ့အပြင်တရုတ်ရုရှားစီးပွားပူးတွဲလေ့ကျင့်မှုတွေတိုးလှုပ်လာနေသလိုရုရှားသမ္မတပူတင်ကလိုအပ်ရင်နျူကလ িয়ার လက်နက်အသုံးပြုနိုင်ဖို့ဥပဒေပြင်ဆင်မှုတွေလုပ်မယ်လို့ပြောဆိုမှုနဲ့လည်းတိုက်ဆိုင်နေပါတယ်။တရုတ်ဟာနျူကလ িয়ার ထိပ်ဖူးတတိယအများဆုံးပိုင်ဆိုင်တဲ့နိုင်ငံဖြစ်ပြီးအလုံး900ထက်မနည်းပိုင်ဆိုင်ထားတယ်လို့ကျွမ်းကျင်သူတွေကခန့်မှန်းထားပါတယ်။အမေရိကန်ပြည်ထောင်စုကဒုတိယဖြစ်ပြီး3,800ကျော်ရှိပါတယ်။ရုရှားမှာ4,380ရှိပါတယ်။အခုလိုအချိန်မှာပဲဂျပန်ကာကွယ်ရေးတပ်ဖွဲ့ရဲ့ဖြတ်သန်းမော်တစ်စင်းဟာနယူးဇီလန်၊ဩစတြေးလျစစ်တင်းမော်တွေနဲ့အတူတရုတ်ထိုင်ဝမ်ရေလက်ကြားကိုစက်တင်ဘာလ25ရက်နေ့ကဖြတ်သန်းသွားပါတယ်။ဒါဟာဒုတိယကမ္ဘာစစ်နောက်ပိုင်းနှစ်ပေါင်း80ကျော်အတွင်းဂျပန်စစ်သင်္ဘောထိုင်ဝမ်ရေလက်ကြားကိုပထမအဦးဆုံးဖြတ်သန်းသွားတာဖြစ်ပါတယ်။တရုတ်နိုင်ငံသားရဲ့ဝန်ကြီးဌာနပြောခွင့်ရသူလင်တန်းကတော့အခုလိုကန့်ကွက်ပြောဆိုပါတယ်
။ထိုင်ဝမ်问题事关中国的主权和领土完整。事关
ထိုင်ဝမ်ကိစ္စဟာတရုတ်ရဲ့အချုပ်အခြာနဲ့နယ်မြေပိုင်ဆိုင်မှုပြဿနာဖြစ်ပါတယ်။ဒီကိစ္စဟာဂျပန်တရုတ်ဆက်ဆံရေးနဲ့လည်းသက်ဆိုင်နေပါတယ်။ဒါဟာအနီးအောင်စီးဖြစ်တဲ့အတွက်ဂျပန်အနေနဲ့မဖြတ်ကျော်သင့်ပါဘူး။
ပြီးခဲ့တဲ့ရက်ပိုင်းကလည်းဂျာမနီနဲ့အမေရိကန်စစ်သင်္ဘောတွေစစ်လေရင်တွေဒီရေလက်ကြားကိုဖြတ်တန်းမောင်းနေခဲ့ပါတယ်။အမေရိကန်နဲ့မဟာမိတ်တွေကတော့အခုလိုမောင်းနေတာဟာနိုင်ငံတကာရေပိုင်နဲ့အတွင်းလွတ်လပ်စွာသွားလာခြင်းကိုဖော်ပြတာလို့ပြောဆိုထားပါတယ်။ဒါ့အပြင်ဂျပန်နိုင်ငံမှာအမေရိကန်ပြည်ထောင်စုကနေတာလတ်ပစ်ဒုံးနှက်နဲ့တွေချထားမဲ့အစီအစဉ်ကိုလည်းလက်မခံဖို့တရုတ်ကဂျပန်ကိုကန့်ကွက်ထားပါတယ်။အခုလိုအချိန်မှာပဲအနောက်အရှာမှာတော့အစ္စရေးနဲ့လီဗနွန်၊ဟစ်ဘိုလာတို့အကြားပဋိပက္ခတွေပြင်းထန်နေပြီးအစ္စရေးရဲ့လေကြောင်းတိုက်ခိုက်မှုကြောင့်ပြီးခဲ့တဲ့ဇာတာပတိနေ့အထိလီဗနွန်မှာအရက်သားအမျိုးသမီးနဲ့ကလေးငယ်တွေအပါအဝင်900လောက်သေဆုံးခဲ့ပါတယ်။ထောင်နဲ့တောင်နဲ့ချီတဲ့ဒုက္ခတွေတွေလည်းစီးရီးယားတဲကိုထွက်ပြေးခဲ့ကြပါတယ်။အမေရိကန်ပြည်ထောင်စုကတော့အစ္စရေးရဲ့လီဗနွန်စစ်စင်ရေးမှာသူတို့မပါဝင်ဘူးလို့ပြောဆိုထားပြီးအပြစ်အခတ်ရစဲဖို့တိုက်တွန်းထားပါတယ်။အစ္စရေးကတော့အပြစ်အခတ်ရစဲရေးကိုလက်မခံဘဲအောင်ပွဲရတဲ့အထိဟစ်ဘိုလာတွေကိုတိုက်သွားမယ်လို့အစ္စရေးဝန်ကြီးချုပ်နာတာညာဦးကစက်တင်ဘာလ26ရက်နေ့မှာပြောဆိုခဲ့ပါတယ်။အမေရိကန်ပြည်ထောင်စုကအစ္စရေးကာကွယ်ရေးအတွက်ဒေါ်လာ 8.8 ဘီလီယံဘိုးပေးအပ်ခဲ့တယ်လို့အစ္စရေးကာကွယ်ရေးဝန်ကြီးဌာနကကြားသာပတင်းနေ့မှာအတည်ပြုပြောဆိုခဲ့ပါတယ်။အခုလိုအစ္စရေးဟစ်ဘိုလာအခြေအနေတွေကြောင့်ဒေတာတွင်စစ်မီးပြန့်မာကိုအမေရိကန်နဲ့နိုင်ငံတကာအတိုင်းအဝိုင်းကစိုးရိမ်နေကြကြောင်းဒီတစ်ပတ်အာရှနိုင်ငံရေးအစီအစဉ်မှာတင်ပြလိုက်ရပါမယ
်။လေယာစီးပွားသတင်းများအစီအစဉ်ကိုဆက်ပါအောင်မယ်။ရိတ်သိမ်းရတော့မယ့်မိုးစဘာစိုက်ခင်းတွေမှာပိုးကျလို့တောင်သူတွေအခက်တွေ့နေပါတယ်။ပြောင်းကင်းတွေကတော့ရေမြုပ်ဖြစ်စီခဲ့ပါတယ်။ဒီလိုအကြောင်းအရာတွေအပြင်ဒီပတ်တွင်သတင်းစင်းလုံးတွေကို The Farmer Time Media ကတင်ဆက်ထားပါတယ်။
မင်္ဂလာပါ လေယာစီဝါသတင်းများစီစဉ်ကနေကြိုဆိုပါရစေ။ လေယာစိုက်ပျိုးရေးချစ်သူများရှင်လင်းချင်းမြင်ကြပါစေရှင်။ဒီတစ်ပတ်အတွက်လေယာစီဝါသတင်းတွေကိုကိုမြင့်မင်းဟန်တဲ့သူကျွန်မမစ္စဘဲကတင်ဆက်ပေးတော့ပါမယ်
။ဒီအပိုင်းတွင်မြန်မာနိုင်ငံလေယာစိုက်ပျိုးရေးနဲ့စီးပွားရေးကဏ္ဍကထိတ်တန့်ရောက်နေတဲ့သတင်းတွေထဲမှာတော့ရိတ်သိမ်းရတော့မဲ့မိုးစဘာစိုက်ခင်းတွေမှာပိုးကျလို့တောင်သူတွေအခက်တွေ့နေတယ်ဆိုတဲ့သတင်းနဲ့စကြပါတယ်။ရန်ကုန်တိုင်းနဲ့ပဲခူးတိုင်းအတွင်းကရိတ်သိမ်းရတော့မဲ့မိုးစဘာစိုက်ခင်းတွေမှာဖြုတ်ပိုးတွေကြားရောက်နေတာကြောင့်ပျက်စီးဆုံးရှုံးမှုတွေဖြစ်ပေါ်နေတယ်လို့တောင်သူတွေကပြောပါတယ်။တန်လျင်ခရမ်းသုံးကစစ်ပင်ဝင်းဖားကူးတက္ကလအုံးနဲ့ရစ်ကန်တနက်ပင်စားတဲ့ဒေသတွေကမိုးစဘာစိုက်ခင်းတွေမှာဖြုတ်ပိုးတွေကြားရောက်နေတာပါ။အချိန်မီပိုးသက်ဆေးသုံးဆွဲနိုင်ခဲ့တဲ့စဘာစိုက်ခင်းတွေကတော့ဆုံးရှုံးမှုနည်းနိုင်ပေမဲ့ပိုးသက်ဆေးဖြန်းတာနောက်ကျတဲ့စဘာခင်းတွေကတော့အခင်းလိုက်ပျက်စီးမှုတွေရှိနေလို့စဘာအထွက်နှုန်းလဲထိုးကျနေပါတယ်။ မိုးစပါးဆိုင်ခင်းတွေတဲကိုပြီးခဲ့တဲ့ဩဂုတ်လပထမပတ်ကစလို့ဖြုတ်ပိုးတွေကြားရောက်ခဲ့တာဖြစ်ပြီးစပါးဆက်နက်ဧကကိုတင်းနေရလောက်သာထွက်ရှိတဲ့အခြေအနေဖြစ်တယ်လို့တောင်သူတွေစုပေါင်းပြီးပိုးကြစပါးခင်းတွေကိုကွင်းစင်းလေ့လာရမှာပါဝင်ခဲ့တဲ့တောင်သူတဦးကပြောပါတယ်ရေကြီးရေရှမ်းမှုတွေအပါအဝင်စပါးခင်းတွေမှာပိုးတွေကြားရောက်နေပေမဲ့စိုက်ပျိုးရေးဌာနဘက်ကကွင်းစင်းလေ့လာတာပိုးအန်တွေရဲ့အတိပေးထုတ်ပြန်တာနီးပညာပိုင်းအကြံပေးကူညီတာတွေမလုပ်ဆောင်တဲ့အတွက်စိုက်စရိတ်ကြီးမင်းတဲ့အခုလိုကာလမှာတောင်သူတွေပိုဒုက္ခရောက်ရတယ်လို့လဲခရမ်းမြို့နယ်ကစပါးဆိုင်တောင်သူတဦးကထောက်ပြပါဗ
ျ။ပြောင်းဆိုင်ခင်တွေရင်းနှီးမြုပ်ပျက်စီးခဲ့တာကြောင့်ပြောင်းစည်းမြင့်တလာပါဗျ။ထိုင်းနိုင်ငံကိုပြောင်းတင်ပုံမူရည်နာထားပြီးမယ်ယာကီမုန်တန်းတန်ကြောင့်ပြောင်းဆိုင်ခင်တွေကရင်းနှီးမြုပ်ပျက်စီးခဲ့တဲ့အတွက်ပြောင်းစည်းအနှဲငယ်မြင့်တလာတယ်လို့ကုန်သည်တွေကပြောပါဗျ။စတိမလာကူရဲကစားလို့ရှမ်းပြည်နယ်တွင်မှာမိုးသေးထန်စွာရွာသွန်းပြီးရေလွှဲမှုဖြစ်ပွားခဲ့တဲ့အတွက်အထူးသဖြင့်ရက်စုပ်အင်းလီဒီတာကပြောင်းဆိုင်ခင်အင်းကများစွာပျက်စီးဆုံးရှုံးမှုရှိခဲ့သလိုတည်ယူပို့ဆောင်ရေးအခက်အခဲတွေလည်းရှိနေရကြောင်းဈေးကွက်မှာပြောင်းဝင်ရောက်မှုနည်းပြီးဈေးအနှဲငယ်မြင့်တလာတာပဲဖြစ်ပါတယ်။ပြီးခဲ့တဲ့အပတ်ကရန်ကုန်ပြည်နယ်ကုန်စည်တိုင်းမှာပြောင်းတပိတ်တာကို1500ကျပ်လောက်တာပေါက်ဈေးရှိခဲ့ပြီးလက်ရှိမှာတော့တပိတာကို1900ကျပ်လောက်ထိဈေးမြင့်တက်လာတာကိုတွေ့ရပါတယ်။ပြီးခဲ့တဲ့ဩဂုတ်လ30ရက်နေ့မှာအခွန်ကင်းလွတ်ခွင့်ကာလပြီးဆုံးသွားပြီဖြစ်လို့စက်တင်ဘာကနေဖေဖော်ဝါရီလအထိကိုထိုင်းနိုင်ငံကိုပြောင်းသင်ပုံမူရည်နာထားမှာဖြစ်တဲ့အတွက်ပို့ကုန်ဝယ်လဲသမားတွေရဲ့ဝယ်ယူမှုကလည်းကျဆင်းလာနိုင်တယ်လို့မြန်မာနိုင်ငံပြောင်းလုပ်ငန်းအသင်းကခန့်မှန်းထားပါတယ်။မြန်မာနိုင်ငံမှာနှစ်စဉ်ပြောင်းတန်းချိန်ပြင်းမြနှစ်ဒသမ6တန်းလောက်ထွက်ရှိပြီးအခုနေမှာထိုင်းနိုင်ငံကိုပြောင်းတန်းချိန်တစ်ဒသမ8တန်းလောက်တင်ပို့ထားတယ်လို့ကုန်သွယ်မှုစီရင်ရေးမှဖော်ပြထားပါတယ
်။စိုက်ပျိုးရေးသုံးတွင်အားသူပစ္စည်းအယောင်ဆိုင်တွေတင်းတင်းကြပ်ကြပ်အစစ်ဆေးခံနေရပါတယ်။ပို့တက်စေးဓာတ်မြေဩဇာစတဲ့စိုက်ပျိုးရေးသုံးတွင်အားသူကုန်ပစ္စည်းအယောင်ဆိုင်တွေကိုစစ်ကောင်စီကလိုက်လံစစ်ဆေးတင်းကြပ်မှုတွေပြုလုပ်လာတာကြောင့်အခက်တွေ့နေတယ်လို့စိုက်ပျိုးရေးကုမ္ပဏီတွေနဲ့တင်သွင်းရောင်းချသူတွေကပြောဆိုကြပါတယ်။စိုက်ပျိုးရေးသုံးတွင်းအားစုတွေကိုဈေးစမတန်တင်ပြီးရောင်းချရင်အေးအေးယူခံရမယ်ဆိုပြီးပစ္စည်းတော်လာမှုပမာဏဝယ်ဈေးရောင်းဈေးတွေကိုကွင်းစင်းစစ်ဆေးပြီးတတ်မှတ်ဈေးတိုင်းမရောင်းချသူတွေကိုဖမ်းဆီးဒဏ်ငွေတောင်းယူတာတွေလှုပ်ဆောင်နေတာဖြစ်ပါတယ်။အယောင်ဆိုင်တွေကတော့ကုန်ပစ္စည်းကိုဈေးတင်ရောင်းလို့စစ်ဆေးအေးအေးယူတာထက်သုံးဆွဲတဲ့တောင်သူတွေလိုအပ်ချက်ပြည့်မီအောင်ဖြည့်စည်းပေးဖို့လိုအပ်တယ်လို့တုံ့ပြန်ပြောဆိုကြပါတယ်
။မြန်ဟုတ်တယ်ကွာအရင်ကစားလောက်ရလာဖြစ်သွားတယ်။အေးသူတို့ဒီကထင်တာလည်းမြင်းစားပဲ။အဲမြန်စားဒီကနေပိုတက်စီကိုမလုပ်ပါဘူးကွာ။ဒီမှာအဲ့တော့ဆိုင်မှာတင်ထားတဲ့အဲ့အမြတ်ကိုကြည့်ပြီးတော့များတယ်ထင်ရဲ့အဲ့ဒါကြီးနဲ့ရောင်းနေဆိုပြီးတော့ဒါကိုဒီကနေသင်တတ်မှာပါလား။ဒါကတော့ကျွန်တော်တို့ဆိုင်အသေးလေးတွေကိုအခုလိုပြုစုထားချက်အဲ့ဒီကျင်းကျက်ထားတဲ့ဒီစီးပွားအတွင်းအမှုတွေကိုရုပ်ထည့်ပြည့်ပြောင်းပြုလုပ်အောင်ပါလား။ဒီအဲ့လိုလုပ်ပြီးတော့ရှင်လည်းဘယ်လိုပဲကုန်ကင်းလုပ်တဲ့နာမည်တက်မှာမဟုတ်ဘူး။ဒီကနေ့ကဖြစ်ရတယ်ပေါ့။အခုဖြစ်တာမျိုးစားဆိုတာလေးလုံးဝပြတ်သွားမျိုးရှိတယ်။အဲ့ကျွန်တော်တို့ဒီမှာအဲ့ပုံမှန်လို့ရှင်လည်းလိုတော့မရဘူး။နောက်ပြီးတော့အခုအဲ့ကုန်ပစ္စည်းတင်တဲ့ကားဖိတ်ကအဲ့ကုန်ကင်းကြီးဒီဒီကအဲ့ကိုဝါးနဲ့လိုက်ပြီးတော့ပြေးရတာ။အဲ့ကုန်ကားကြီးကအပြစ်ပါပါမပါပါသူကြီးကအပြစ်ပေးရတယ်ကွာ။နောက်ပြီးတော့အဲ့ပစ္စည်းရဲ့အင်းရဆိုရင်ခေါက်ပြန်ပေးမယ်ဘူး။ရတယ်အခုနောက်ပိုင်းခေါက်ပြောင်းရင်းနဲ့မရတော့ဘူးအဲ့လည်းမင်းရှင်းနေရတာပေါ့
တွင်အားစုဈေးနှုန်းတွေအစမတန်မြင့်တက်လာရတာကမြေဩဇာကိုရည်ညွှန်းစေတတ်မှတ်တာဒေါ်လာဈေးမတည်ငြိမ်တာတည်ယူပို့ဆောင်ရင်းနဲ့ကုန်စည်တင်သွင်းမှုကိုစနစ်တကျမဆောင်ရွက်နိုင်တာကြောင့်ဖြစ်တယ်လို့ကုန်သည်တွေကဝေဖန်ကြပါတယ်တောင်သူလယ်သမားရေးတကြွလှုပ်ရှားသူတွေကတော့စိုက်ပျိုးရေးပစ္စည်းအယောင်ဆိုင်တွေကိုတင်းကျပ်တယ်လို့ဈေးမြင့်တင်ရောင်းချနေတဲ့ကုန်သည်တွေကိုလည်းစစ်ဆေးအရေးယူတင်တယ်လို့ထောက်ပြကြပါတယ်
အခုဒီဒီဒီကြတာတော့ရှင်းရတော့ဈေးတင်ရအောင်တော့လေဒါဈေးကြတာတော့တော့အပြည့်ပြောလို့မရဘူးလေတော့အဲစိုက်ရတဲ့တာမိုးနဲ့ညီကြတဲ့ဈေးနှုန်းတော့ဖြစ်နေတာပေါ့အခုကဘာဒီဝိုင်းရစိုက်ရဒီဒီကောဘယ်ဒီဒီကိုဥပလာဝတ်ဆိုင်ဒီမာရီကညာနေတယ်ဒီမှာဒီတော့ပြိုင်ကော်ပြီးတော့ကကတော့မှ200ပဲရှိနေတည်းကရန်ကုန်မှာ800လောက်ပြည့်အဲ့ဒါပါကြောင့်ဒါဆိုရင်ဒီနေ့ကလည်းပြောတာနော်ဟမ်ကုန်ကယ်ရီးယားဂျာရီးယားနေဆိုတာဒီတယ်ဖုန်းထိုးနေကိစ္စတွေတော့နည်းနည်းလေးတော့အဲတင်းကျက်လာတော့တင်းကျက်ဖြစ်နေလို့ပဲဂျာရီးယားဘာလို့ဆိုတော့အဲတောင်းတလေထဲဟိုတော့ဒီဆက်ဆက်တာလည်းရောက်သွားဖြစ်နေ
အခုနေ့အထွေထွေစိုက်ပျိုးရေးသုံးကုန်ပစ္စည်းအားလုံးရဲ့တစ်ခုချင်းစီဈေးနှုန်းတွေက ပြီးခဲ့တဲ့နှစ်ကထက်ပြန်မြကျပ်2500ကနေ4000ကျော်ထိမြင့်တက်လာတာဖြစ်ပါတယ်။မြေဩဇာဆိုရင်တိတ်ကို9000ကျပ်လောက်ကနေလက်ရှိမှာ35000ကျော်အထိအဆမတန်မြင့်တက်နေတာလို့တောင်သူတွေကပြောပါတယ်။မြန်မာနိုင်ငံမှာစစ်တပ်ကအာဏာသိမ်းပြီးနောက်ပိုင်းဖြစ်ပေါ်လာတဲ့တိုက်ပွဲတွေကြောင့်ဒေသအများစုမှာတောင်သူတွေဟာစိုက်ပျိုးရိတ်သိမ်းမှုလေယာဉ်လုပ်ငန်းကိုအသက်နဲ့ရင်းပြီးလုပ်ကိုင်နေရတယ်လို့ရဲကြီးရဲရှမ်းမှုတွေနဲ့ရာသီဥတုဖောက်ပြန်မှုတွေအပါအဝင်ကုန်တယ်တွေရဲ့ဈေးကစားမှုကိုပါတောင်သူတွေကရင်ဆိုင်နေရတာဖြစ်ပါတယ
်။အခုဆက်ပြီးစက်တင်ဘာလ18ရက်နေ့ကနေ24ရက်နေ့ထိဈေးကွက်တွင်တည်ကြနိုင်ပြီဖြစ်သွားတဲ့လေယာဉ်ထွက်ကုန်ဒီနေဇင်းတွေကိုပြောပြပေးချင်ပါတယ်။အိန္ဒိယပုဂံဘယ်တွေဖြစ်တဲ့မက်ပင်နဲ့ပေစင်ကုန်ဈေးတွေပြန်ကျဆင်းလာသလိုနန်းနဲ့မြေပင်ဈေးတွေကလည်းကျဆင်းလာတယ်လို့ပင်နန်းကုန်တွေကပြောပါတယ်အခုဒီပတ်မှာမက်ပေတန်ကိုကျပ်သိန်း40အောက်ထိပြန်ကျဆင်းလာပြီးပေစင်ကိုလည်းဈေးပြန်ကျဆင်းလာတာပဲဖြစ်ပါတယ်ရန်ကုန်မြို့နောက်ကုန်စည်တိုင်းဈေးကွက်မှာတော့စက်တင်ဘာလ24ရက်နေ့ကမက်ပေ FEG တန်ကို39,300ကျပ်နဲ့ပေစင်ကို RC တန်ကို48,950ကျပ်ဖြစ်ပေါ်နေပါတယ်စက်တင်ဘာလ23ရက်နေ့ပေါင်စည်းနဲ့ရှင်ရင်မက်ပေတန်ကို28,000ကျန်နဲ့ပဲစင်ကုန်ကတန်ကို95,000ကျပ်ထိတရက်အတွင်းပြန်ကျဆင်းသွားတာကိုတွေ့ရပါတယ်။မြန်မာမက်ပေပဲစင်ကုန်ရဲ့အဓိကဝယ်လည်းဖြစ်တဲ့အိန္ဒိယမှာတော့ပဲတင်တွင်မှုမြင့်တက်နေပြီမယ်ပဲလိုအပ်ချက်လည်းဆက်ရှိနေနိုင်တယ်လို့ဈေးကွက်စောက်ကြည့်သူတွေကသုံးသပ်ကြပါတယ်။အခုတင်ဆက်ပေးထားတဲ့ဒီနေ့စဉ်တွေကအချိန်နဲ့မျှပြောင်းလဲမှုတွေရှိနိုင်ပါတယ်ရှင်။
ပုံမဆိုးဝါလာနေတဲ့ရာသီဥတုပြောင်းလဲမှုကိုထိန်းချုပ်နိုင်ရေးကမ္ဘာတဝန်းကြိုးပမ်းအားထုတ်နေကြရမှာသက်ဆိုင်ရာအဖွဲ့အစည်းတွေနဲ့အစိုးရပိုင်းကအကောင်းဆုံးမူဝါဒတွေချမှတ်နိုင်ဖို့သိပ္ပံပညာရှင်တွေကနှီးမျိုးစုံနဲ့အချက်အလက်တွေစုဆောင်းပေးနေပါတယ်။ကမ္ဘာပူနွေးမှုတက်ရောက်ပူနွေးမှုရဲ့တက်ရောက်မှုကိုလည်းဂျိုရုကနေစောင့်ကြည့်လေ့လာပါတယ်။ဥတုရာသီနဲ့အနာဂတ်ကမ္ဘာအစီအစဉ်မှာနားလောင်အောင်ဆက်ပြီးပြောပြပေးပါမယ်။
ဗြိတိန်နိုင်ငံကင်ဘရစ်အခြေဆိုင်အနာတိကစူဇန်လီလာရေးဌာန PAS ကသိပ္ပံပညာရှင်တွေဟာရေခဲလွှာတွေအရေးပြောလာရင်ကြုံတွေ့ရမယ့်စိန်ခေါ်ချက်တွေနဲ့ပင်လယ်ရေမြင့်တက်နိုင်တဲ့အနေအထားတွေကိုအစင်မြင့်နည်းပညာတွေနဲ့လေ့လာနေပါတယ်။ PAS ညွှန်ကြားရေးမှူးဖြစ်တဲ့ပမောက်ခဒိမ်ဂျင်းဖရန်စစ်ကိုရင်လည်းရှာဒီဥလူကြမ်းတမ်းလာတဲ့အာတိတ်ဆဲဝိုင်းစီ15ကြိမ်လောက်တွားရောက်သုတေသနပြုခဲ့သူဖြစ်ပါတယ်။
So climate change is clearly now the focus of our
research. Tomorrow Dika Ion site tu de tana pyu leela ni da ga uru ya di pyaung le mu ye tat yaw mu ba. Arctic swai ne Antarctica dai ha uru ya di pyaung le mu re ko a mya song tong pyan ni de niya le phit par de. Tomorrow ye mission ga dabawa pawin chin ma ba ri pyaung le twa de le so ra atat nai song na le tabaw paw aw leela pi do taip ban data a chat lat twi ko su saung ma de.ဥဒုရသည်ပြောင်းလဲမှုထိန်းချုပ်ရေးအတွက်အကောင်းဆုံးဆုံးဖြတ်ချက်တွေချမှတ်နိုင်အောင်မူဝါဒရေးဆွဲသူတွေအစိုးရတွေကိုကျမတို့စုဆောင်းထားတဲ့ data တွေကိုတင်ပြမှာပါ။
အနာဒီကတိုက်ဟာကဘာကျိုးရှင်သန်ရေးနဲ့ဥဒုရသည်ပြောင်းလဲမှုတိုက်ဖြတ်ရေးမှာအလွန်အရေးပါပါတယ်။ဒီကဘာလုံးတုံဆွဲနေကြတဲ့ရေချိုး90ရာခိုင်နှုန်းရဲ့ရေအရင်းမြစ်တွေခဲနေတဲ့နေရာလည်းဖြစ်ပါတယ်။အဲ့ဒီရေခဲလွှာတွေအရေးပျော်ဆင်းသွားတာနဲ့ပင်လယ်ရေမြင့်တက်လာမှာပါ။ဒါကြောင့်လဲသိပ္ပံပညာရှင်တွေကကမ္ဘာပူနွေးမှုရဲ့ရိုက်ခတ်မှုတွေကိုအဲ့ဒီမှာအဓိကထားလေ့လာနေကြတာဖြစ်ပါတယ်။အနဝါဘူမိဗေဒပညာရှင်ဒေါက်တာရော့ဘ်လိတ်တာကအခုလိုရှင်းပြပါတယ်
။ So quite simply, Thwaites Glacier really matters because it's the biggest uncertainty in predicting
how much ice is going to melt at the end of the year. ကမ္ဘာပင်လယ်ရေမြင့်နှံ့ပြင်ဘယ်လောက်မြင့်တက်လာမလဲဆိုတာက Thwaites Glacier ရေခဲမြစ်တွေအပေါ်မှာအဓိကမူတည်နေပါတယ်။ဒီရေခဲမြစ်တွေအရေးပြောင်းနိုင်ခြေကိုခံမှန်းရတာကလည်းခက်ပါတယ်။ကဘာအရရက်ကလူသားတွေအပေါ်အတော်ကိုတက်ရောက်မှုရှိပါလိမ့်မယ်။ဒီရေလိုင်းတက်လာတဲ့နေရာနဲ့10မီတာအကွာလောက်မှာနေနေကြတဲ့ကဘာအရရက်ကလူပေါင်း1ဘီလီယံဝန်းကျင်ရှိနေတာပါ
။တစ်ဖက်မှာလည်းဥရောပအာကသအေဂျင်စီ ESA ကပင်လယ်ရေမြင့်တက်မှုကိုဆက်သလိုက်ဂျူရီတွေနဲ့လေ့လာနေတာပါ။Copernicus ရာသီဥတုပြောင်းလဲမှုလေ့လာဆောင်ကြီးဌာနရဲ့အဆိုအရ1993ခုနှစ်နောက်ပိုင်းပင်လယ်ရေပြင်က 6.9 စင်တီမီတာအထိမြင့်တက်လာပါတယ်။အခုလိုပင်လယ်ရေမြင့်တက်လာရတဲ့အကြောင်းရင်းထိပ်က90ရာခိုင်နှုန်းဟာရေခဲလွှာတွေအရေးပြောလာတာကြောင့်ပါ။အခြေအနေတွေတိတိကျကျပိုဆိုးလာမယ်လို့လည်းပညာရှင်တွေကခန့်မှန်းထားပါတယ်
။ဒ
We had something like 1.3 millimeters a year between 1901 and 1971.
Tangua de Kunigani, Tangua Konaset de Kunija, Binle Yibinga, Nissen, Ditama, though, millimeter low, minted lavare. Natown Chakunin, Natown Sushi Kunijamaro, Deniko, don't tatama connect millimeter minted bar. Binle Yinabin, minted who a shame gonglar, Sura, they go dejabar.
Akulo, a chinny resola, nibi mellow. A tipping up a yellow man, we got ten the lap mullet gubulule to got piobare. Satellite Juru Janga, Pile ye mitted Lanirago, tip and pinya shinritinava. Pile ye mitted Mogo, Lila Nere, Judu Ritema, the town a say Kuniga, Lutin Kere, sending a sick Michael Frelich Juru let go bow in Pipare, Duma Pare, Eldimida Ridaga, Bonye Piatamo, a Saint Mumu Shire, De Darigo, Susan Pivare.
There's a technique called altimetry. Altimetry is an active
altimetry lo kore ni binya de khu shi ba de tu ga de chain long lou sha tat wen ni ba de chain kan a phin no signal line rue ko hlut pi mien mien na bian nei mien ko tai da ra phit ba de ga ba mien na bian de khu si ko chain pi hlut lai de line ye a to a bian a nei a mien a to che bo ma mu ti pi tai da ya ra phit ba de ga ba mien na bian a long ko di ni ne le la nai ma de
Satellite Juru Rega, Tommy Rigole, Quetta, Pinayomaga, Kabapu Chamber, Balauti, Tayamu, Shimulais, Ragole, Piopia, Naimare.
Fires are probably double bad for climate because in the first place they are.
Jadi Uru Jan Lemujan, Polar, Birema, Nibiga, Nasapu, be sore, Lugua Baline. Biomas look horre, Lea Tret, Sumpip, you see, Gauyuro, Zebagondo, Longjanaba, Taja, Eriga Pano in Tangari, Liru Rego, Yaulabi. Kabajigo Pobi Pune Lazibare. Eri Miriga, the Dorigoba, Kuset Longjanaba. Tommy Ria Tayamuha, Tego Bientandalo, a true the pian, a bubain zonimaso, Pobi Sobare. Sadly Juruga Yare, Dita Rineso and all, Tommy Ria Tayamugo, Niamumune, Dindalo Yabare.
A coolo, Sadly Juruga, Susan, Kayutare, Tigban Dita at Chaledrigo. Paridabo to Nimuromio, Uduya de Saya, Mua Dari Chamad Niama, Atom Punale Melo, Yes Ega Mioman Tabare, Anantica Deha, Kaba Uduya de Pionle Mutue, a ye cheese only at good pit, select the shinima pit at Dre, B. Esca, Thigman, Pina Shinigaro, Lame Nipon Chalceti, Ludumanida di Yama, a ye cheated to the Nat Lunganui, select Samuel Namelo, Mulin Tajara Piabare, Chama Nalawa.
အခုတော့သတင်းတွေကတူတာအစီအစဉ်ကိုတင်ဆက်ပါမယ်မြန်မာအရေးနဲ့ပတ်သက်ပြီးဒီမိုကရေစီပြန်လည်ထွန်းကားလာဖို့အတွက်အမြဲတိုက်တွန်းပြောဆိုနေတဲ့
ควอตซูราก็อเมริกันออสเตรเลียอินเดียเนี่ยญี่ปุ่นและနိုင်ငံဘူပေါင်းဆောင်ရွက်ဖို့အတွက်အငြင်းပေးထားတဲ့အစုအဖွဲ့တစ်ခုဖြစ်ပါတယ်အဓိကကတော့အင်ဒိုပစိဖိတ်ဒေသတွင်းနိုင်ငံတွေရဲ့လုံခြုံရေးနဲ့စီးပွားရေးဆိုင်ရာတွေမှာတရုတ်ရဲ့ဩဇာလွှမ်းမိုးမှုတွေရှိနေတာကြောင့်ဖြစ်ပေါ်လာတဲ့တင်းမာမှုတွေကိုစောင့်ကြည့်ဖို့တိုင်ပင်ဆွေးနွေးအဖြစ်ရှာဆောင်ရွက်ကြဖို့အတွက်ပဲဖြစ ီးယားသမုတ်တရားမှာဖြစ်ပွားခဲ့တဲ့ဆူနာမီဘေးအန္တရာယ်ကြီးကျရောက်ပြီးတဲ့နောက်ပိုင်းရေချောင်းဆိုင်ရာပူးပေါင်းဆောင်ရွက်မှုတွေပြုလုပ်နိုင်မှုအတွက်လေးနိုင်ငံစတင်ပူးပေါင်းဆောင်ရွက်ခဲ့ကြတာပါ။အဲဒီနောက်မှာတော့အင်ဒိုပစိဖိတ်ဒေသတွင်းနိုင်ငံတွေရဲ့ဒီမိုကရေစီရေးစီးပွားရေးမတည်ငြိမ်မှု၊နေဆက်အရေးလုံခြုံရေးနဲ့ကျန်းမာရေးစတဲ့အရေးကိစ္စတွေအတွက်ပါထည့်သွင်းစဉ်းစားခဲ့ကြပါတယ်2009ခုနှစ်မှာတော့ဂျပန်ဝန်ကြီးချုပ်ရှင်ဇိုအာဘေရဲ့ဦးဆောင်မှုနဲ့အမေရိကန်ဒုသမ္မတဒစ်ချေနီ၊ဩစတြေးလျဝန်ကြီးချုပ်ဂျွန်ဟာဝတ်နဲ့အိန္ဒိယဝန်ကြီးချုပ်မန်မိုဟန်ဆင်းတို့ဟာမာလာဘာလို့အမည်ပေးထားတဲ့လေးနိုင်ငံပူးပေါင်းဆင်ရေးလေ့ကျင့်မှုအတွက်ပါ Quad အမည်နဲ့စတင်ဆွေးနွေးခဲ့ကြတာဖြစ်ပါတယ်။ Quad ရဲ့ရည်ရွယ်ချက်ကအင်ဒိုပစိဖိတ်ဒေသရင်းကပင်လယ်လမ်းကြောင်းတွေကိုဘယ်နိုင်ငံရဲ့စစ်ရေးနိုင်ငံရေးတစ်ခုမှလွှမ်းမိုးမှုမရှိစေဖို့နဲ့လွတ်လွတ်လပ်လပ်ရှိစေဖို့အတွက်တရုတ်ရဲ့လွှမ်းမိုးမှုကိုရှော့ချနိုင်ဖို့မဟာဗျူဟာတွေချမှတ်ဆောင်ရွက်ကြဖို့ပဲဖြစ်ပါတယ်။ အဓိကအနေနဲ့ကတော့လုံခြုံမှုအခြေခံနဲ့နီလန်းတွေနဲ့လွတ်လွတ်လပ်လပ်သွားလာပြီးနိုင်ငံတကာကုံသွယ်မှုတွေကိုဆောင်ရွက်နိုင်ကြဖို့အတွက်ပါခွတ်ကောင်းဆောင်တွေဟာတကမ္ဘာလုံးဆိုင်ရာနည်းပညာအရေးဆက်နွယ်ချိတ်ဆက်မှုဆိုင်ရာအခြေခံအဆောက်အအုံစိုက်ပါလုံခြုံရေးလူသားချင်းစာနာမှုအကူအညီပေးရေးသဘာဝဘေးအန္တရာယ်ကယ်ဆယ်ရေးဥရူရာသီပြောင်းလဲမှုအရေးကမ္ဘာကပ်ရောဂါအရေးနဲ့ပညာရေးစတဲ့ကိစ္စတွေကိုနည်းမြူဟာချဆောင်ရွက်နိုင်ရေးအမြင့်ချင်းဖလှယ်ပြီးဆွေးနွေးကြပါတယ်2020ခုနှစ်မတ်လမှာတော့ COVID-19 အရေးနဲ့ပတ်သက်ပြီး New Zealand, တောင်ကိုရီးယား, Vietnam နိုင်ငံတွေပါပါဝင်တဲ့ Quad Plus လို့အမည်ပေးထားတဲ့ဆွေးနွေးမှုတွေကိုလည်းပြုလုပ်ခဲ့ကြပါဗျာ2020ခုနှစ်မှာတော့၄နိုင်ငံစလုံးပါဝင်တဲ့ပထမဆုံးစစ်ရေးလေ့ကျင့်မှုတစ်ရပ်ကိုပူးပေါင်းလှုပ်ဆောင်ခဲ့ကြတာပါကိုဗစ်ကူးစက်မှုတွေအလွန်2021ခုနှစ်စက်တင်ဘာလတွေမှာတော့လေးနိုင်ငံကခေါင်းဆောင်တွေဟာလူကိုယ်တိုင်တွေ့ဆုံနဲ့ထိပ်သီးဆွေးနွေးပွဲတရက်ကိုကျင်းပကြပါတယ်။တရုတ်ရဲ့ဒေတာရင်းအင်အားသုံးဆောင်ရွက်လာမှုတွေအပေါ်စိုးရိမ်မှုတွေဖြစ်လာပြီးပိုပြီးပူးပေါင်းဆောင်ရွက်ကြဖို့အရေးတွေကိုသုံးသပ်ချမှတ်ကြတာပါ။ဒါပေမဲ့လည်းလေးနိုင်ငံခေါင်းဆောင်တွေအနေနဲ့တရုတ်အရေးကိုသာအဓိကဆောင်ရွက်တာမဟုတ်ဘဲကိုဗစ် -19 ကပ်ရောဂါကြောင့်အကျိုးဆက်ဖြစ်ပွားလာနိုင်တဲ့စီးပွားရေးနဲ့လူမှုရေးပြဿနာတွေအတွက်ပါအလေးထားဆွေးနွေးခဲ့ကြတာဖြစ်ပါတယ်။မြမအရင်နဲ့ပတ်သက်လို့လဲခွတ်ရဲဆွေးနွေးမှုတွေမှာအမြဲတစေအလေးထားထည့်သွင်းပြောဆိုတိုက်တွန်းကြပါတယ်။ဒီရက်ပိုင်းတွေအတွင်းမှာပြုလုပ်တဲ့ခွတ်လေးနိုင်ငံခေါင်းဆောင်တွေရဲ့ဆွေးနွေးမှုမှာဆိုရင်လဲမြမနိုင်ငံကိုဂျက်လောင်စာစီအပါအဝင်လက်နက်တင်ပို့မှုတွေမလုပ်ကြဘို့မြမနိုင်ငံတဝန်းနိုင်ငံရေးလုံခြုံရေးနဲ့လူသားချင်းစာနာမှုအကြက်တဲတွေစိုးဝါလာတဲ့အပေါ်အလွန်အမင်းစိုးရိမ်ပြီးအကြမ်းဖက်မှုတွေရပ်တန့်ဖို့မတရားဖန်ဆီးခံရသူတွေကိုလွှတ်ပေးဖို့လူသားချင်းစာနာမှုအကူအညီတွေအဟန့်အတားမရှိခွင့်ပြုဖို့နဲ့ဆွေးနွေးညှိနှိုင်းဖြေရှင်းကြဖို့အာဆီယံဥဆောင်တဲ့မြမအရေးဖြေရှင်းမှုကြိုးပမ်းချက်တွေကိုအခိုင်အမာထောက်ခံပြီးမြမအရေးအာဆီယံဘုံသဘောထား၅ချက်ကိုအပြည့်အဝအကောင့်ထဲပေါ်ချဖို့အတွက်အမေရိကန်သမ္မတဂျိုးဘိုင်ဒန်၊အိန္ဒိယဝန်ကြီးချုပ်နရင်ဒရာမိုဒီဂျပန်ဝန်ကြီးချုပ်ခီရှိတာဖူမီယိုနဲ့ဩစတြေးလျဝန်ကြီးချုပ်အန်တိုနီအယ်ဘနီစ်တို့လေးဦးပူးတွဲထုတ်ပြန်ချက်မှာထည့်သွင်းပြောဆိုခဲ့ကြတာပါ။ဒါအပြင်လက်ရှိအကျပ်တဲတွေကိုဖြည့်ဆည်းနိုင်ရေးအတွက်လက်တွေ့ကြကြလှုပ်ဆောင်နေတာတွေကိုထောက်ခံသွားမယ်လို့လည်းခွတ်ရဲ့ကြေညာချက်မှာဖော်ပြထားပါရှင
်။သတင်းတွေကတူတာအစီအစဉ်ကိုကြည့်ရှုနားတော်တာဆင်ခဲ့ရတာပါ။VOA ရဲ့တင်းကုန်နေနေမတဖက်ရုပ်သံအစီအစဉ်တွေကို Washington DC မြို့တော်ကနေတိုက်ရိုက်ဆက်လက်ထုတ်လွှင့်နေပါတယ်။သောတာရှင်နေအနေနဲ့ VOA ကိုစာရေးသားဆက်သွယ်လို့ရဆိုရင်တော့ email ကနေတဆင့်ရေးသားနိုင်ပါတယ်။ရေးသားရမယ့် email လိပ်စာကတော့ burmese@voanews.com ကိုစာရေးသားဆက်သွယ်နိုင်ပါတယ်။ကျွန်တော်တို့ထုတ်လွှင့်ခဲ့တဲ့အသံလွှင့်အစီအစဉ်တွေကိုလည်း VOA ရဲ့ website, Facebook, YouTube စာမျက်နှာတွေမှာကြည့်ရှုနားဆင်နိုင်ပါတယ်။ကူတော့သတင်းချင်းချုပ်တွေကိုတင်ပြပေးပါအောင်မယ်ကုလသမဂ္ဂလူသားချင်းစာနာမှုဆိုင်ရာညှိနှိုင်းရေး UNOCHA ကနောက်ဆုံးထုတ်ပြန်တဲ့စာရင်းတွေအရယာဂီမုံတိုင်းရဲ့နောက်ဆက်တွဲရေကြီးရေလျှံမှုတွေကြောင့်မြန်မာနိုင်ငံမှာမြို့နယ်ပေါင်း330မှာလူ 1.3% ဝန်းကျင်ရေလွှမ်းမှုတဲ့တန်ခံခဲ့ရပြီးစက်တင်ဘာလ26ရက်နေ့စာရင်းတွေဒီလူ360ကျော်သေဆုံးက100ကျော်ပျောက်ဆုံးနေတယ်လို့ကုလသမဂ္ဂကပြောဆိုထားပါတယ်ရုရှားတပ်တရဲ့ပစ်ခတ်မှုကြောင့်စနေနေ့မနက်ကယူကရိန်းရှေ့မြောက်ပိုင်းမှာရှိတဲ့ဆမ်မီမြို့ကဈေးကူတာရေးစင်တာတစ်ခုကိုထိမှန်ခဲ့ပြီးလူ9ယောက်သေဆုံးခဲ့တယ်လို့ယူကရိန်းအာဏာပိုင်ကပြောပါတယ်။ရှေ့လက်ပိုင်းဒေသမှာတော့အပြည့်အဝအပြစ်ခတ်ရဆဲရေးသဘောတည်မှုရဖို့အတွက်အချိန်ဆွဲမနေသင့်ဘူးလို့နယူးယောက်ကုလသမဂ္ဂထွေထွေညီလာခံမှာစနေနေ့ကတရုတ်နိုင်ငံခြားရေးဝန်ကြီးဝန်ကြီးကပြောဆိုပါတယ်။အစ္စရေးလေကြောင်းတိုက်ခတ်မှုအတွင်းဟစ်ဘိုလာအဖွဲ့ခေါင်းဆောင်ဟာဆန်နာဇရီဟာသေဆုံးခဲ့တယ်လို့အဖွဲ့ကအတည်ပြုပြောဆိုချပါတယ်။တရင်ချင်းချုပ်ကဒီလောက်ပါပဲခင်ဗျာ။ဒီကနေ့မနေ့ပဲတန်လွင့်စီစဉ်တွေကိုတင်ဆက်နိုင်မှုတာဝန်ယူခဲ့သူတွေတန်းမှာအစီအစဉ်ထုတ်လုပ်ရေးမှုကကိုငိမ့်ချန်အေးဖြစ်ပါတယ်။ရုပ်သံဒါရိုက်တာကတော့ James Smith ဖြစ်ပါတယ်။ကျွန်တော်ကတော့အစီအစဉ်မှုဖြစ်တာဝန်ယူခဲ့သူဇော်မိုးကျော်ဖြစ်ပါတယ်။အခုထုတ်လွှင့်ခဲ့တဲ့တန်လွင့်အစီအစဉ်တွေကို VO ရဲ့ website YouTube စာမျက်နှာတွေမှာလည်းကြည့်ရှုနိုင်ပါတယ်။သောတာရှင်အားလုံးဘေးအန္တရာယ်ကင်းဝေးကြပါစေ။